Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် View American တိုင်ရဲ့2019ခုနှစ် February 23ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့နယ်စပ်လုံခြုံရေးနဲ့ပတ်သက်လို့ American လွှတ်တော်အမတ်တွေကရရှိထားတဲ့သဘောတူညီချက်ကိုသမ္မတ Donald Trump ကသဘောမချတဲ့အကြောင်းပြောလိုက်ပါတယ်။ Kennedy တန်းသားတွေကိုဖမ်းဆီးရေးယူပြီးအင်အားသုံးနှိမ်နှင်းနေတဲ့လူရဲတွေကိုရပ်တန့်မှုကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်စားလှယ်ရန်ကြီးလီကတောင်းဆိုပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြည်နာဆင်းရဲမဲ့သတင်းလွှာတွေမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဒီကနေ့မြေခီးစဉ်အတွင်းတနင်္သာရီတိုင်းဒေသဝန်ကြီးချုပ်နဲ့အစိုးရကိုအရေးယူဖို့ဆန္ဒပြမှုတွေလမ်းခရီးမှာကြုံခဲ့ရတယ်လို့တိုင်းဒေသကြီးအစိုးရအဖွဲ့ပြောင်းလဲဖွဲ့စည်းဖို့တိုက်တွန်းမှုတွေပါရင်ဆိုင်ခဲ့ရတဲ့အကြောင်
းဒေါက်တာဆန်းစုကြည်နဲ့ပြည်ပြည်နဲ့တွေ့တဲ့အချိန်မှာဆိုတော့အောက်ရောက်မှုရှိတော့ပေါ့နော်ဒါနဲ့ဒီမိဂေါလေးပေါ်မှာပြန်ကြည့်က
ြပါဦးမြို့ဒေသခံတူပြောသွားတာပါနောက်ပိုင်းမှာပြည်စုံကနာဆင်ရပါမယ်ဒီသတင်းလွှာနဲ့အတူမင်းပြမျိုးနဲ့ကြေးရအုပ်ချုပ်ရေးမှုတူလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးမင်းမြန်းချက်နဲ့အပြည့်ရစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာ21ရာစုပင်လုံအမြန်ဆုံးပြန်လည်စတင်နိုင်ရေးအတွက်ဆွေးနွေးကြတဲ့အကြောင်းစတဲ့စိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းနှားဆင်ရပါမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတားဆီးတွေကိုအကန့်အသတ်နဲ့ဆက်လုပ်သွားဖို့အမေရိကန်လွှတ်တော်အမတ်တွေကရရှိထားတဲ့သဘောတူညီချက်ကိုသမ္မတ Donald Trump ကသဘောမကျတဲ့အကြောင်းပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းခြေတင်ငင်းကုန်ပြီးနောက်တစ်ချိန်အစိုးရလုပ်ငန်းတွေရပ်ဆိုင်ရမယ့်အလားအလာမျိုးတော့မမြင်တဲ့အကြောင်းလည်းမနေ့ကပဲပြောဆိုလိုက်တာပါ။နေစမှာတတိုင်းကာဝသမရကဒေါ်လာ 5.9 ဘီလီယံတောင်းခံထားပေမဲ့သဘောတူညီချက်မှာတော့88ကီလိုမီတာရှိတဲ့နေစမှာချန်စီယိုသစ်ကာဝ 3.3 ဘီလီယံကျော်သာထည့်သွင်းထားပြီးသမရကလက်မှတ်ထိုးမဲ့သဘောမျိုးလည်းပြောဆိုထားပါတယ်သမရကလက်ခံမဲ့ဆိုရင်တော့အမေရိကန်မှာစံချိန်ချိုးလောက်35ရက်ကြာအစိုးရရန်နေရာတွေစိတ်တပိုင်းရန်နာခဲ့ရပြီးပြီးခဲ့တဲ့လတိုင်းကျမှာအဆုံးသတ်ခဲ့ရတဲ့အဖြစ်မျိုးရှောင်ရှားနိုင်မှာပါသမရထရန့်ကတော့အစိုးရလုပ်ငန်းတွေရက်ဆိုင်မှုမလိုလားသလိုရက်ဆိုင်မှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်လွှတ်တော်ရဲ့ခွင့်ပြုချက်မလိုပဲနေဆက်မှာတတိုင်းတူချက်တိဆောက်နိုင်မဲ့နီလန်းတွေကိုရှာဖွေသွားမှာဖြစ်ကြောင်းလည်းပြောဆိုထားပေမဲ့အတိုက်ခံဒီမိုကရက်တစ်ကဥပဒေကြောင်းအရစိန်ခေါ်မှုတွေနဲ့လည်းကြုံရနိုင်ပါတယ်ပါတီကြီးနှစ်ခုကလွှတ်တော်ကိုယ်စားလှယ်တွေကြားစစ်ဆန်ညှိနှိုင်းပြီးတင်းလာနေကရရှိထားတဲ့သဘောတူညီချက်ကိုတော့ပြန်လဲဆက်စစ်တုံ့တက်နေတဲ့အကြောင်းလဲသမရကပြောဆိုထားပါတယ်
။အမေရိကန်နဲ့တရုတ်နိုင်ငံကြားကျင်းပနေတဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲရဲ့အဆုံးသတ်ဖို့နေကလာနေချိန်မှာပဲအခွန်တိုးကောက်မဲ့နေအဖြစ်သတ်မှတ်ထားတဲ့ရက်မှာတရုတ်ကုန်နေအပေါ်အခွန်တိုးကောက်ဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာသတင်းထောက်တွေကိုပြောပါရတယ်။တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်လို့မတ်လ၁ရက်နေ့မှာသဘောတူညီမှုမရနိုင်ရင်တော့ဒေါ်လာဘီလျံ200ဖို့ရှိတဲ့တရုတ်သွင်းကုန်တွေကိုအခွန်30ရာခိုင်နှုန်းကောက်ခံနေရက25ရာခိုင်နှုန်းထိအမေရိကန်ဘက်ကတိုးမြှင့်ကောက်ခံတော့မှာပါ။တရုတ်သွင်းကုန်တွေအပေါ်လက်ရှိအမေရိကန်ကောက်ခံတဲ့အခွန်နှုန်းသားကြောင့်တရုတ်ရဲ့စီးပွားရေးတွေအားနယ်လာနေချိန်မှာအမေရိကန်အစိုးရဘဏ္ဍာငွေတွေအတော့ကိုတိုးလာနေတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။ဒီအတွက်ကြောင့်တရုတ်တို့ဘက်ကကုန်သွယ်ရေးဆိုင်ရာသဘောတူညီမှုရဖို့အပြင်ထန်လိုလားနေတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။ကုန်သွယ်ရေးသဘောတူညီမှုကိုလည်းတစ်နှစ်လောက်သာအမြင်ကောင်းစေမယ့်ဟန်ပြသဘောမျိုးမဟုတ်တဲ့စစ်မှန်တဲ့ကုန်သွယ်ရေးသဘောတူညီမှုဖြစ်ဖို့လိုလားတယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗန်မနူချင်နဲ့ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လစ်တင်ဂါတို့တရုတ်နိုင်ငံဘီဂျင်းမြို့ကိုရောက်ရှိနေပြီးတရုတ်တာဝန်ရှိသူတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနေကြသလိုဆွေးနွေးပွဲအခြေအနေကောင်းတယ်လို့လည်းသမ္မတထရမ့်ကပြောပါရယ
်ဒီမိုကရက်ကိုယ်စားလှယ်ဆွပြထားတဲ့တန်ရှင်းနဲ့ဆွေးနွေးအသုံးပြုရေးဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့လက်ခံမယ်ကြောင်းထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကပြောလိုက်ပါရယ်ဥပဒေရန်ထဲမှာတော့ကာဗွန်အခြေခံလောင်စာတွေအစားတန်ရှင်းနဲ့ပြည့်ပြည့်မြဲဆွေးနွေးတွေကိုအစားထိုးသုံးစွဲတော့ဖို့အစိုးပြထားတာပါထက်လွတ်တော်ဥက္ကဋ္ဌမကောနဲ့ပါဝင် Republican ကိုယ်စားလှယ်ကတော့ဥပဒေကြမ်းဟာ American စီးပွားရေးကိုထိခိုက်နိုင်တယ်ဆိုပြီးသဘောမချကြပါဘူး။ Donald Trump ကလည်းအစိုးပြုထားတဲ့ဥပဒေမူကြမ်းဟာ American ရဲ့စွမ်းအင်တွေကိုဖျက်တောက်ရရောက်တဲ့အကြောင်းတင်းလာနေတုန်းကပဲထောက်ခံသူတွေကိုမင်းငွန်းပြောရမှာဝေဖန်ပြောဆိုထားတာပါ။ထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့ Republican အနေနဲ့ရာသီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်မှုဘာတွေစီစဉ်ထားတဲ့ဆိုတာကိုသိရှိလိုတဲ့အကြောင်းမင်းငွန်းထုတ်ပါတယ်။တန်ရှင်းတဲ့စွမ်းအင်အသုံးပြုအစိုးရကပုံမရင်းနှီးမြှုပ်နှံသွားဖို့နဲ့ကာဗွန်အခြေခံလောင်စာအသုံးပြုမှုတွေကိုတဖြည်းဖြည်းရှင်းပြထားဖို့ရည်ရွယ်ထားတဲ့ဥပဒေမူကြမ်းကိုတော့ ထက်လွတ်တော်မှအတွက်မာကင်းနဲ့ဟောလွတ်တော်မှအလက်ဇန်ဒရီယာအိုကာရှီယိုကာကော့တက်စ်တို့ကပူးတွဲတင်သွင်းပြီးအသေးစိတ်ချက်လက်တွေကိုတော့ဆက်လက်ဆွေးနွေးညှိနှိုင်းကြရအောင်မှလည်းဖြစ်ပါတယ်
မက္ကစီကိုနိုင်ငံကမူရီယာစာအယ်ချာပိုဂူစမန်ကိုမူရီဆေးဝါးမောင်းကမှုအပြင်အခြားပတ်သက်နေတဲ့ဆွဲချက်တွေမှပြင်မှုထင်ရှားကြောင်းညူယောက်မြို့တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်အယ်ချာပိုအပေါ်ဆွဲချက်တင်ထားတဲ့ပြင်မှုဆယ်ကုစလုံးကိုဂျူရီလူကြီးတွေက6ရက်ကြာကြားနာစစ်ဆေးပြီးပြင်မှုထင်ရှားကြောင်းအင်္ဂါနေ့ကဆုံးဖြတ်လိုက်တဲ့အတွက်ထောင်သာသက်သက်ကြားမယ်လာလာရှိနေပါတယ်အယ်ချာပိုရဲ့အမှုကို3လကြာစစ်ဆေးပြီးတော့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဟာကမ္ဘာအကြီးဆုံးနဲ့အမျက်အများဆုံးရနေတဲ့ဆီနိုလာမူရီဂိုင်ပေါ်သူ့ရဲ့အုပ်ချုပ်မှုကိုအဆုံးသတ်လိုက်တာဖြစ်တယ်လို့ဗဟုအစိုးရရှင်းနေတွေကပြောပါတယ်ကိုလံဘီယာမွေးရခိုင်တွေချက်ပြီးထုတ်လုပ်ခဲ့တဲ့ကူကင်းတွေကိုအမေရိကန်နိုင်ငံနဲ့တင်ပို့ပေးခဲ့တဲ့1980ခုနှစ်တွေမှာအယ်ချာပိုတကူထွာလာတာဖြစ်တယ်လို့လည်းအစိုးရရှင်းနေတွေကပြောပါတယ်အသက်60နှစ်အရွယ်အယ်ချာပိုကိုနောက်ထပ်ထောင်ပေါက်မပြေနိုင်အောင်အမေရိကန်ကလုံခြုံရေးအမြင့်ဆုံးချထားတဲ့ထောင်ကိုပို့မဲ့ပုံရှိပါတယ်2019ခုနှစ်မှာအယ်ချာပိုကိုပြန်ဖမ်းမိပြီးတော့အမေရိကန်စီလွှဲပြောင်းမပေးခင်သူဟာမက္ကစီကိုနိုင်ငံကထောင်ကနေနှစ်ကြိမ်ထွက်ပြေးလက်မြောက်ခဲ့ဖူးပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ဒူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကြားပြင်းတဲ့လွယ်ကော်မျိုးမှာဗိုလ်ချုပ်အောင်ဆန်းရုတ်ထုတ်ဆက်ထူတာကိုကန့်ကွက်ဆန္ဒပြခဲ့ရတဲ့ကင်နီတန်ရင်သားတွေကိုအာဏာပိုင်တွေဖမ်းဆီးရေးယူပြီးအင်အားသုံးနှိမ်နင်းနေတဲ့လူရက်တွေကိုရပ်တန့်ဖို့ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆောင်ကတောင်းဆိုလိုက်ပါတယ်။ရေတပ်ဖွဲ့ကရောဘတ်ကြီးစံသုံးနှိမ်နင်းခဲ့တဲ့အတွက်ဆန္ဒပြသူ20လောက်ထိခဲ့တဲ့အရရခဲ့ပြီးနောက်မှာပဲမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ဆောင်ရန်ကြီးလေးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အစိုးရကလူနည်းစုတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့တိုင်းပြည်ညီညွတ်ရေးနဲ့ငြိမ်းချမ်းပြီးဒီမိုကရေစီရရှိဆောင်ရွက်ဖို့ပြတ်ကွက်တဲ့နောက်ထပ်စံနမူနာတစ်ခုဖြစ်တဲ့အကြောင်းလဲကြေညာချက်မှာထုတ်ကိုယ်ဆောင်ကပြောဆိုထားပါတယ်။ငြင်းငြစွာစူဝေးပြီးကိုစိုးရင်မခင်တဲ့ကိစ္စတွေအပေါ်သဘောထားဆန္ဒထုတ်ဖော်သူတွေရဲ့အခွင့်အရေးကိုလေးစားဖို့လဲမြန်မာအစိုးရကိုတိုက်တွန်းခဲ့တာပါ။လိုက်ကွန်မြို့မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုစိုက်ထူခဲ့တဲ့ပြည်နယ်စုရရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ရောအစိုးရဆန္ဒပြပွဲတွေအတွင်းဖက်စစ်ခံခဲ့ရတဲ့တက်ကြွလှရှားသူကရင်နီလူငယ်တွေကိုပြန်လွတ်ပေးဖို့ပါတောင်းဆိုဆန္ဒပြခဲ့ကြတဲ့ထောင်ချီရလူကိုတော့မနေ့တုန်းကပဲရဲတွေကရဘာကြီးတွေမိသက်ပတ်တွေတုံးနှိမ်နင်းခဲ့ပါတယ်။မျက်နှာနဲ့ခန္ဓာကိုယ်တွေပေါ်မှာဒဏ်ရာရရှိခဲ့ကြတဲ့ဆန္ဒပြသူတွေရဲ့သူထွက်တံရုံဓာတ်ပုံတွေဟာလည်းအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေတာပါ။ကံကွန်မှုတွေကြုံရတဲ့အတွက်ဗိုလ်ချုပ်အောင်ဆန်းရုပ်ထုဆက်တူမဲ့အစီအစဉ်ကိုပြည်နယ်စုရကပြီးခဲ့တဲ့နှစ်မှာဆိုင်းငံ့ထားပေမဲ့ဇန်နဝါရီလ31ရက်နေ့မှာစိုက်တူခဲ့ရာကဆန္ဒပြပွဲတွေတကြောပြန်ပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်။ကြားပြင်းနေမှာဗိုလ်ချုပ်အောင်ဆန်းရုပ်ထုဆက်တူတာကိုငင်းငင်းချင်းချင်းကန့်ကွက်ဆန္ဒပြသူတွေကိုဖမ်းဆီးအရေးယူမှုတွေနဲ့ဖိနှိပ်မှုတွေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ဗန်လူလာပန်းချံမှာလည်းမနေ့တုန်းကပဲရန်နဲ့ချီတဲ့လူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။
အိန္ဒိယနိုင်ငံမြို့တော်ဒေလီကဈေးသက်သာတဲ့ဟိုတယ်တစ်ခုမီလောင်လို့မြန်မာအမျိုးသမီးနှစ်ဦးအပါအဝင်လူ18ဦးသေဆုံးခဲ့ရတာဟာလျှက်စစ်ဝါယာကျိုးရှော့ဖြစ်တာကြောင့်ဖြစ်ပုံရတယ်လို့အိန္ဒိယရဲတွေကပြောပါတယ်။အင်္ဂါနေ့ကမီလောင်မှုကြောင့်လူ4ဦးလည်းဒဏ်ရာရသွားတယ်လို့တစုံတစ်ယောက်ရဲ့လက်ချက်ကြောင့်ဖြစ်မယ်ဆိုရဲတန်ရဖြစ်စရာတော့မတွေ့ရဘူးလို့နယူးဒေလီရဲမင်းကြီးအမစ်ရှာမာကဒီကနေ့ပြောပါတယ်။ကာရိုဘတ်အရက်မှာရှိတဲ့အာပစ်ပယ်လစ်ဟိုတယ်မီလောင်မှုမှာတည်ဆုံခဲ့ရသူအများစုကမိခိုးမွန်လိုဖြစ်တယ်လို့လည်းဒေးလီကျမရဲ့ဝန်ကြီးဆိုင်ယန်ဒါကူမာဂျင်းစ်ကပြောပါတယ်ဟိုတယ်ဆောက်လို့ရေးသမားတွေကိုလေးတက်တာဆောက်ဖို့ခွင့်ပြုမိသက်ဌာနကခွင့်ပြုထားပေမဲ့6ထပ်အထိဆောက်လုပ်ခဲ့တာပါအဲ့ဒီထဲမှာလုတ်ပိုင်ခွင့်ရမထားတဲ့မိဖို့တခုကိုလည်းဟိုတယ်အမိုးမှာ fiber glass ဖမ်းမြင်ထရနဲ့ထည့်ဆောက်ထားတယ်လို့ကျမရဲ့ဝန်ကြီးဂျင်းစ်ကပြောပါတယ်
တောင်ဝင်းကြီးချုပ်တဲ့ရွေးချယ်မဲ့ရွေးကောက်ပွဲမှာတော်ဝင်မိသားစုဝင်တူကိုပါတီကိုစားပြုရှင်ပြိုင်မှုအမည်စင်းတင်သွင်းခဲ့တဲ့နိုင်ငံရေးပါတီကိုဖျက်သိမ်းပေးရေးရွေးကောက်ပွဲကော်မရှင်ကအခြေခံဥပဒေဆိုင်ရာတရားရုံးကိုဒီနေ့ပဲရှောက်ထားလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခံပရင်းစနစ်နဲ့ဒီမိုကရေစီနည်းကျဆွေးရကိုရွေးချယ်တဲ့စနစ်မှာစီမင်းစည်းကမ်းတွေကိုချုပ်ပေါက်တယ်ဆိုပြီးထိုင်းရဆာချပါတီကိုဖျက်သိမ်းပေးဖို့ကော်မရှင်ကတိုင်ချလိုက်တာပါ။မလ24ရက်နေ့မှာကျင်းပမဲ့ဝန်ကြီးချုပ်တဲ့ရွေးချယ်မဲ့ရွေးကောက်ပွဲမှာမင်းသမီးဥပိုရတနာမဟီရောပါတီကိုစားပြုရှင်ပြိုင်မှုထိုင်းရဆာချပါတီကပြီးခဲ့တဲ့တောက်ကြနေ့မှာအဆုပ်ပြုခဲ့တာဖြစ်ပါတယ်။အခုကအသက်69နှစ်အရွယ်ရှိဖြစ်တဲ့ထိုင်းပြည်ရဲ့အမတော်မင်းသမီးဥပိုရတနာ1992ခုနှစ်မှာအမေရိကန်နိုင်ငံသားတူနဲ့လက်ထပ်ခဲ့ပြီးတော်ဝင်မိသားစုဝင်ရရကိုဆွံ့လုပ်ခဲ့တာပါ။နောက်ပိုင်းမှာတော့ခင်မွန်းပြည်သူနဲ့ကွာရှင်းထားပါတယ်။ဒါပေမဲ့လည်းဘီရင် မဟာဝစီယာလောင်ကွန်ကတော့တော်ဝင်မိသားစုဝင်ဖြစ်တဲ့အတွက်ဝန်ကြီးချုပ်ဖြစ်ရှင်ပြိုင်မဲ့လို့ရခြေခံဥပဒေနဲ့မညီသလိုတင့်တော်တဲ့လို့ရမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါ။ယူကောက်ပွဲကော်မရှင်ကလည်းတတ်မှတ်ချက်နဲ့မကိုက်ညီတဲ့အကြောင်းတင်းလာနေတုန်းကပဲဆုံးဖြတ်ထားပါတယ်။မင်းသမီးဥပိုလ်ရထနာကတော့တိုင်းပြည်နဲ့ထိုင်းပြည်သူတွေအလုံးအတွက်အလုတ်ကျွေးပြုဖို့ရိုးရိုးသားသားရည်ရွယ်ခဲ့ပေမဲ့ဒီကနေ့အချိန်မှာမလိုလားတဲ့ပြဿနာတွေကြုံရတဲ့အတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းအင်တာနက်လူမှုကွန်ရက်ကနေပြောဆိုထားတာပါ။ယူကောက်ပွဲကော်မရှင်ကဖြစ်သိမ်းဖို့တိုင်ကြားခံရတဲ့ထိုင်းရစာချပါတီဟာပြပမှာတင်းချောင်နေတဲ့ဝန်ကြီးချုပ်ဟောင်းတဆင်ရှင်နာဝတ်နဲ့ဆက်နွယ်တဲ့ပါတီတစ်ခုလည်းဖြစ်ပါတယ်
။ဩစတြေးလျနိုင်ငံမှာခေါလွန်ခွင့်ရဖို့ကြိုးပမ်းသူတွေကိုထိန်းသိမ်းထားတဲ့အငင်းပွားစရာစခန်းတွေကိုပြန်လည်ဖွင့်လှစ်မယ်အကြောင်းဝန်ကြီးချုပ်စကော့မယ်ရီဆန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။ဩစတြေးလျနိုင်ငံပတ်မြို့အနောက်မြောက်ဘက်ကီလိုမီတာ 2,500 အလောက်အကွာအိန္ဒိယသမုဒ္ဒရာတွင်ကဩစတြေးလျနိုင်ငံပိုင်းခရစ်မတ်အိုင်လန်ကျွန်းပေါ်ကထိန်းသိမ်းစခန်းကိုတော့လွန်ခဲ့တဲ့လေးလကတည်းကပိတ်ထားခဲ့တာပါ။ပစိဖိတ်သမုဒ္ဒရာထက်ကကျွန်းနိုင်ငံတွေဖြစ်ကြတဲ့နန်နူဝနဲ့ပပူဝနယူဂီရီတို့ကစခန်းတွေမှာထိန်းသိမ်းထားတဲ့ခေါလွန်ခွင့်ရှောက်ထားသူတွေကိုဆရာဝန်တွေကကြမ်းမာရေးစစ်ဆေးပြီးနောက်ဩစတြေးလျနိုင်ငံကိုပို့ဆောင်ခွင့်ပြုမဲ့ဥပဒေတရားကိုဩစတြေးလျလွှတ်တော်ကတည်တည်င်းမှာအစောပိုင်းမှာပဲအတည်ပြုခဲ့ပြီးတဲ့နောက်မှာပဲအစိုးရကထိန်းသိမ်းစခန်းပြန်ဖွင့်ဖို့ကြေညာလိုက်တာလည်းဖြစ်ပါတယ်။
ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့ဒီကနေ့မြိတ်ခရီးစဉ်အတွင်းမှာတနင်္သာရီတိုင်းဒေသဝန်ကြီးချုပ်နဲ့အစိုးရကိုအရေးယူဖို့ဆန္ဒပြမှုတွေလမ်းခရီးမှာကြုံခဲ့တယ်လို့မြို့ကန်လူထုနဲ့တွေ့ဆုံပွဲမှာလည်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုပြောင်းလဲဖွဲ့စည်းဖို့တိုက်တွန်းမှုတွေနဲ့ပါရင်ဆိုင်ခဲ့ရပါတယ်။ဒေါက်ဆန်းစုကြည်ကအခုခရီးစဉ်ရည်ရွယ်ချက်တစ်ခုဖြစ်ဒေသအစိုးရအဖွဲ့ရဲ့ဆောင်ရွက်မှုတွေကိုတုံ့တက်ဖို့လာရောက်တာဖြစ်တာကြောင့်တိုင်တန်းမှုတွေကိုစုံစမ်းအရေးယူမယ်လို့တုံ့ပြန်ခဲ့ပါတယ်။ဒီအကြောင်းကိုကိုသားညုံကပြောပြပေးမှာပါရှင်
။တနင်္လာနေ့တိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုဒေသတွင်းမှာတိုင်ကြားချက်တွေကြောင့်အခရီးလဲစားမှုတိုက်ဖြတ်ရေးကော်မရှင်ကစစ်ဆေးနေပြီးတော့မကြခင်မှာအရေးယူခံရဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်ဒေါက်ဆန်းစုကြည်ရဲ့အခုဒီဘိတ်ခီးစဉ်ပေါ်မှာအများစိတ်ဝင်စားမှုရှိခဲ့ကြပါတယ်။ဒေါန်ဆန်းစုကြည်ဒီကနေ့ဘေးရောက်ပြီးတော့လူလူတွစ်ဆုံပွဲအတွက်လာရောက်တဲ့လမ်းတစ်လျှောက်မှာလည်းတိုင်းဝန်ကြီးချုပ်ကိုရည်ယူဖို့တိုက်တွန်းတဲ့ပိုစတာတွေကင်ဆယ်ဆန္ဒပြသူတွေရှိပါတယ်။ဒေါ်ဆုနဲ့လူလူနဲ့တွစ်ဆုံပွဲမှာတော့ဒေသတွင်းလူအချက်တွေကိုတူးချင်းပြောဆိုခဲ့ကြတဲ့အပြင်တိုင်းဒေသကြီးအစိုးရအဖွဲ့ကိုပြင်ဆင်ဖွဲ့စည်းဖို့ဆိုပြီးတော့အခုလိုမျိုးအသီးသီးတိုက်တွန်းပြောဆိုတာတွေရှိခဲ့ပါတယ
်။အခုအမေလာတဲ့အချိန်မှာပြောနေဆိုနေတဲ့ကိစ္စတွေအားလုံးအမှတ်တကယ်တော့ကျွန်တော်တို့ဟွာလုပ်နေတဲ့တိုင်းစင်အစိုးရအဖွဲ့တွေအလုပ်မလုပ်လို့ခင်ဗျာအဲ့ကျွန်တော်အမှန်တိုင်းပြောတာကျွန်တော်တို့အဓိက
ပါလဲဆိုအစိုးရရန်တရားကျွန်တော်တို့အားနည်းနေပါတယ်เนาะအစိုးရရဲ့မောင်းနေမှုပြောကြားနေရတယ်စက်ဆိုင်ညပြွင်းနေဆိုကျွန်တော်တို့တုံ့တက်လို့ရပါတယ်အဲ့ဒီတုံ့တက်ချက်တွေလည်းကျွန်တော်တို့ပြထားပါတယ်အမေအဲ့ဒီမှာကျွန်တော်တို့ပူထားတဲ့စိုက်တိုက်စားပေါ်မှာအလေးနဲ့ကျွန်တော်တို့ဒီကြည့်ပြီးတော့ပြန်ပြီးဆုတ်ဖြတ်ပြီးတော့ရန်တရားပြန်ပြီးပြုတ်ပြန်ပေးဖို့ကျွန်တော်တို့ဒီတူချုံနဲ့ကျွန်တော်တို့တောင်းဆိုရပါတယ
်ခု2020မှာ NLD မဲပြပတ်နဲ့ပြန်လဲအနိုင်ရဖို့လည်းကျွန်တော်တို့လိုလားပါလဲဒါပေမဲ့လက်ရှိအုတ်ချုံနေတဲ့တနင်္သာရီတိုင်းအစိုးရဝန်ကြီးချုပ်နေတကွာစီမံခန့်တမ်းဝန်ကြီးကျန်တဲ့တော်ကြားဖြစ်နေတဲ့ဝန်ကြီးတို့လို့ဝန်ကြီးအစိုးရဘက်အမြန်ဆုံးဖယ်ရှားရှင်းလင်းပေးမှာပါလေအင်းဒီရဲ့အုပ်ရေးပြီးအမြန်ဆုံးပေးလို့ဒီလူတွေတော့ပြောပါရဲ့မဲနိုင်ဖို့မဲဆွဲပြမလို့ပါဘူးဗျာ
ဘိမျိုးပလေးရတနာခမ်းမမှာဒေါန်ဆန်းစုကြည်နဲ့ဒေသခံတွေတွေ့ဆုံပွဲအတွင်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုရည်ယူဖို့အသီးသီးတင်ပြခဲ့ကြတာပါဒီပေါ်မှာသူ့အနေနဲ့အရေးတူရှိတယ်ဆိုတာကိုလည်းဒေါန်ဆန်းစုကြည်ကတုံ့ပြန်ပါလေ
ကိစ္စမရှိပါဘူးကျွန်မလည်းနားလည်ပါတယ်ကျွန်မတနင်္သာရီကိုလားတဲ့အကြောင်းတစ်ခုကလည်းအစိုးရအဖွဲ့ကိုလည်းဆုံးမဖို့ဖြစ်ပါတ
ယ်အခုလိုတိုင်းဒေသကြီးအစိုးရအဖွဲ့အားနည်းချက်အပါဝင်အခြားလူအချက်တွေကိုဘဝလင်းလင်းတင်ပြခဲ့ကြတဲ့အတွက်လဲသူ့အနေနဲ့ဒီခီးစဉ်လာရကြိုးနဲ့တယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့လဲဒေသခံတွေတင်ပြခဲ့ကြသလိုတိုင်းဒေသကြီးအစိုးရအဖွဲ့ကိုရေးယူမလား။ဒေါန်ဆန်းစုကြည်ပြောခဲ့သလိုပဲဆုံးမယုံတက်တက်လားဆိုတာကတော့မချေနဲ့တဲ့ဒေသခံတွေအတွက်စိုးရင်စရာမေးခွန်းပါ။လူလူတွေ့ဆုံပွဲမှာပါဝင်ခဲ့သူတူဖြစ်တဲ့ကောင်ပိုင်စုကတော့ဒေသခံတွေရဲ့စိုးရင်ချက်ကိုဒေါန်ဆန်းစုကြည်ဘက်ကအလေးနဲ့ထားမယ်လို့မျှော်လင့်ပါတယ်တဲ့
။ဒေါန်ဆန်းစုကြည်နဲ့တူတူနဲ့တွေ့တဲ့အတိုင်းပါဆိုတော့အောက်ရောက်မှုရှိတော့ပေါ့နော်။ဒါနဲ့ဒီမိဂိုးလေးပုံမှာပြန်ဖြူကြတဲ့ဒီတိုက်ဆိုင်ရတိုင်းကိုကြည့်ဆောင်တော့ခဲ့တော်တော်ဖြူတဲ့တင်းတော့ဟောနည်းနည်းတော့ကတော့ဟောမရှိဘူးပေါ့ဒီဟိုလည်းတော့ဆောက်ကြည့်လဲတိကျအောင်မျိုးမျိုးရှင်းပါတော့
ဒီကနေ့တွေ့ဆုံပွဲမှာလည်းတော်တော်များများကသူရဲ့မချိနှက်ချက်တွေပြောခွင့်ရလိုက်တယ်လို့ထင်ပါတယ်ခင်ဗျာ
ပြောခွင့်ရလိုက်တယ်ကိုဟုတ်တယ
်ဒေါ်ဆန်းစုကြည်လည်းသိသွားပြီဆိုတော့ဟိုဘလို့များမျှော်လင့်ထားလဲတေချာဖြစ်ရှင်းနိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့တော့ဆန်းစစ်ကိုလိုက်လာတယ်ဆိုတော့သူကလည်းတူတူတူအလေးထားတဲ့လူတရားဖြစ်တဲ့အတွက်ကတော့ဟောမြုံလင်းမိတယ်ပေါ့နော်မြုံလင်းမိတယ်ဆိုတော့ဒီတကယ်တိုင်ဆိုတော့တော့ဆိုတော့တိုင်ရဖတ်တော့မဟုတ်ဘဲနဲ့သူတင်းဆိုင်တော့တော့နေပြီးတော့ဖတ်ပြီးမှသူတို့ပေးတဲ့ဟုတ်မှသူတို့ရဲ့မှတ်ချက်နဲ့ဟောတော့ဆန်းစစ်ကဖတ်တယ်ဆိုတော့ဒီဟောတစ်ခုကိုတော့စိုးရိမ်ပြီးတော့ပေါ့နော်
ဒါကတော့တိုင်စာကိစ္စပေါ့နော်ဒေါန်ဆန်းစုကြည်ကပြောသွားတယ်တိုင်စာတွေပေးလိုက်ပါလို့ပြောသွားတယ်ဒါပေမဲ့လက်တွေ့မှာဒေါန်ဆန်းစုကြည်ကိုပြောလိုက်နိုင်တယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းသူ့အနေနဲ့ဒီအခုလာတဲ့ကိစ္စမှာတိုင်ဆူရကိုဆုံးမဖို့ဖြစ်တယ်တိုင်ဆူရနဲ့သူတွေ့မယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒေါန်ဆန်းစုကြည်တကယ်ပဲအရေးယူဆောင်နိုင်မှုလုပ်မယ်ထင်ပါလား
ဒီမှာပြည်သူတွေတိုင်ထားတဲ့ပုံမှာမူတည်ပြီးတော့ဟောပေါ့အရေးယူဖိတ်တဲ့ဆိုရင်တော့ပြည်သူတွေတော့အရေးယူမယ်လို့ထင်ပါတယ်ချားတိုင်တဲ့ပြည်နယ်တွေမှာလည်းအဲ့လိုအရေးယူချက်ဆိုတော့ရှိတဲ့ဆိုတော့လေ
တင်းလာတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ဟာသူ့ရဲ့ဆွေမျိုးသားချင်းတွေကိုလုပ်ပိုင်ခွင့်နေရာပေးမှုအစိုးရတင်တာတွေမှာအာဂတိလဲစားမှုစွမ်းဆောင်ရည်ညံဖင်းမှုစတဲ့ကိစ္စတွေမှာ NLD ပါတီဗဟုထံတိုင်ကြားချင်းခံထားသလိုဒါရီနဲ့ဆက်ဆက်ပြီးတော့အာဂတိလဲစားမှုတိုက်ဖြည့်ကော်မရှင်ရဲ့စုံစမ်းခြင်းခံရတယ်လို့လည်းသိရပါတယ်။ဒါကြောင့်လည်းဝန်ကြီးချုပ်ကိုနားပေးမယ်လို့ပြီးခဲ့တဲ့ဇန်နဝါရီလကလေးကသတင်းထွက်ခဲ့တာပါ။အခုဒေါန်ဆန်းစုကြည်ရဲ့ခီးစဉ်အတွက်မှာတော့ဒီတိုင်ကြားချက်တွေပေါ်မှာသူ့အနေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံပြီးတော့သူကိုယ်တိုင်စုံစမ်းမေးမြန်းမှုတွေလုပ်မယ်လို့ယူဆရပါတယ်ခင်ဗျာ။
ကိုတာညုံပါရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA internet ဆာမျက်နှာ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါဦးမယ်။တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ပိုင်ခွင့်နဲ့ဆိုင်တဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့ဥပဒေကြမ်းတရက်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်ကတင်သွင်းလိုက်ပါတယ်။အဲ့ဒီပြင်ဆင်တဲ့မူကြမ်းကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့20ရာခိုင်နှုန်းလက်မှတ်တွေနဲ့တင်သွင်းဖို့လုပ်တာဖြစ်ပါတယ်။ဒီလိုတင်သွင်းကြရတဲ့ပတ်သက်လို့ VOA သတင်းတောက်အမတ်မေခါကသတင်းပေးပို့ထားပါတယ်ရှင်။
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့အာဏာရပါတီ NLD ဘက်ကလွှတ်တော်မှာစ조사လာတဲ့နောက်အခုလိုပြိုင်ဘက်ကြံ့ခိုင်ရေးပါတီဘက်ကလည်းပြင်ဆင်ဖို့တင်သွင်းလာတာဖြစ်ပါတယ်တည်စဲဥပဒေအရဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုရင်လွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့20ရာခိုင်နှုန်းကပြင်ဆင်တဲ့မူကြမ်းကိုတင်သွင်းတဲ့အခါပြည်ထောင်စုလွှတ်တော်ကလက်ခံဆွေးနွေးရမယ်လို့ပါရှိထားပါတယ်ဒီလိုပါရှိထားတာကြောင့်ကြံ့ခိုင်ရေးပါတီဘက်ကအခုလိုတင်သွင်းခဲ့တာဖြစ်တယ်လို့တင်သွင်းတဲ့ကြံ့ခိုင်ရေးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကပြောပါတယ
်အခုပြည်ထောင်ကနာပုံမှန်261မှာကကြီးရနေ5အထိပါပါအဲ့တော့261ကကြီးရတော့ခုနပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်ရဲ့အရေးချင်းပေါ့ကကြီးဒီကကြီးမှာပါတဲ့ရေးချင်းနဲ့ပတ်သက်လို့ဒီကပြင်ဆင်မှုဘာမှအပြည့်အဝရှိပါဘူးအဲ့ဒီကာကွေးကငယ်ကာကြီးငှအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီစင်ရဲ့ဥပဒေမှုတင်တယ်သူကဟိုပါပေါ့နော်အဲပြည်နယ်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ခံထားရေးကိစ္စတစ်ခုပဲအဲ့ဒီကိစ္စတစ်ခုလည်းပဲပါပါတယ်အဲကျန်တဲ့လုပ်ပိုင်ခွင့်နေသူ့ရဲ့ခံကဏ္ဍမပါဘူ
းပြီးခဲ့တဲ့ရက်ပိုင်းကလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ရေးပိုင်းမှာပြင်ဆင်ဖို့ပြောဆိုလာတာတွေရှိခဲ့ပြီးနောက်ပိုင်းအခုလိုပြင်ဆင်ဖို့လွှတ်တော်ဘက်မှတက်မတော်နဲ့နီးစပ်တဲ့ကြံ့ခိုင်ရေးပါတီဘက်ကနေတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ရေးပိုင်းပြင်ဆင်တဲ့ဥပဒေချမ်းကိုတင်သွင်းခဲ့တာပါလက်ရှိပြင်ဆင်ဖို့တင်တာမှာလဲကြံ့ခိုင်ရေးပါတီတက်မတော်သားကိုယ်စားလှယ်တွေနဲ့တိုင်းရင်းသားပါတီအချို့ပါဝင်တယ်လို့ဆိုပါတယ်ကြံ့ခိုင်ရေးပါတီကတော့သူတို့အနေနဲ့ပြင်ဆင်တဲ့ဥတွေမျိုးတင်သွင်းခဲ့တာလို့ဆိုပါတယ်ဒီပုံမှန်ပြင်ဆင်မှုတင်သွင်းလာတာနဲ့ပတ်သက်လို့ဦးတောင်ကြီးက
ငါတို့လုပ်တာကတော့ခုနဖွဲ့စည်းပုံအခြေခံဥတွေဟိုပြင်သစ်နဲ့ဟာတွေပြင်မယ်လို့ငကိုတွေကလည်းကိုရိုးပါတီကဟိုခိုင်ခါပြီးသားဖြစ်တယ်နော်ဒီဇိုင်းမှတ်မှတ်လည်းကိုရိုးဟိုသဘောထားကြည့်မှာထားပြီးသားဖြစ်တယ်ဒါကြောင့်မလို့ကိုပညာထားတဲ့အတိုင်းဒီထက်ကနေပြည်သူလူထုနဲ့တိုင်းနိုင်ငံကိုမောင်နှမတွေအတွက်အလိုအဆုံကိစ္စတစ်ခုကိုစပြီးတော့တင်လာပဲဖြစ်ပါလေနာပြည်နယ်တိုင်းဒေသကြီးမှာရှိတဲ့ဝန်ကြီးချုပ်ကိုခုနပြည်နယ်တိုင်းဒေသကရွေးချယ်ပြီးခံထားခွင့်ရရမြေသားညီညွတ်ရေးရောနောက်တစ်ခါတိုင်းသားတို့ရဲ့ဒါခွင့်ရေးပေါ့နော်နောက်တစ်ခုကလွတ်လပ်ပြီးတရားမျှတတဲ့အခွင့်အရေးတွေဒါတွေပို့ပြီးတော့ကျန်လာခံရယ်ငယ်ဆိုတဲ့ပြောမှန်းချက်ပေါ့နောက်တစ်ခါအပေါ်ကနေပြီးတော့ဒီဘိုးချုပ်ခံမှုပေါ့နော်ဒါလေးတွေကြော်ပါသွားဖို့ဒါလေးတွေကိုတွေးပြီးတော့မှအခုဆုံးပြင်လိုက်
တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခံထားရင်းနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေဘက်ကဟိုးအရင်ကတည်းကစောတကတက်ခဲ့တာတွေရှိခဲ့ပါတယ် အဓိကအားဖြင့်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုတမရဘက်ကခန့်အပ်တာမဟုတ်ဘဲသက်ဆိုင်ရာဒေတာလွှတ်တော်တွေကလည်းရွေးချယ်သွားဖို့ပါဥပမာဆိုရင်လက်ရှိရခိုင်လွှတ်တော်မှာအများစုအနိုင်ရထားတဲ့ ANP ပါတီကဒေသအစိုးရအဖွဲ့ကိုဖွဲ့စည်းခွင့်မရပဲနိုင်ငံတော်သမ္မတကပဲတိုက်ရိုက်ခံထားတဲ့ကိစ္စတွေပါဒါကြောင့်လည်းတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခံထားရေးပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့တိုင်းရင်းသားတွေဘက်ကလိုလားနေကြပါတယ်ရခိုင်မျိုးသားပြည်သူလွှတ်တော်ကိုလည်းဥဖေတန်းကတော့ဒီလိုတင်ပြလာတာတွေကိုပါတီကြီးနှစ်ခုရဲ့အပြိုင်မှုအဖြစ်ရှုမြင်ပါတယ
်ထိတ်ထိတ်တိုးလာနိုင်တဲ့ပုံမှန်တော့သမ္မတနဲ့ NLD ကြားမှာရှိတယ်လို့မြင်တယ်ဥပမာ59စာလုံးတို့နော်ပြီးတော့ဟိုတပ်မတော်ကနိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာပါဝင်ရမယ်ဆိုတာတို့အဲတပ်မတော်ကနိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာပါဝင်ရမယ်ဆိုတဲ့ပုံမှန်ကိုမပြင်လဲပဲဒီဘက်ကအာမပြင်ရဲရကြမှာပေါ့ပြင်ပြန်တော့လေသူတို့ကတက်ကရှော့ပေးမယ်ပုံမရှိဘူးဘယ်လောက်ထိပြင်ဆင်နိုင်မလဲပေါ့နော်ကျွန်တော်တို့ဘက်ကအာဒီမိုကရေစီဘယ်လောက်ထိဆောင်မလဲအဲတပ်မတော်က25ရာခိုင်နှုန်းယူထားတာရောရှော့ရှာနိုင်မလားဆိုတဲ့အပေါ်မှာကျွန်တော်တို့ကတော့အခုလောလောဆယ်တော့တပ်ဖက်ကတော့အဲ့လိုအရေးလက္ခဏာမပြသေးဘူးလို့ကျွန်တော်တို့မြင်တယ်အဲ့ NLD နဲ့တို့ကြားမှာရောဘယ်လောက်ထိနိုင်ငံမှုရှိပြီလဲဆိုတာကျွန်တော်မသိနိုင်ဘူး။ဒါပေမဲ့ရှာကြတဲ့ကပဲတို့အလားကော်မတီဖွဲ့စည်းရေးနဲ့တရားတရားကောက်ကွက်မှုတွေဖြစ်ခဲ့တယ်ဆိုတော့ကျွန်တော်အနေနဲ့တော့ထိတ်ထိတ်တုံ့လန်နေမှုများတယ်။ဒါပေမဲ့ NLD ကလည်းပဲသိပြီးတော့မျှော်လင့်တာတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ်
။ဥပဒေကြမ်းတင်သွင်းမှုနဲ့ပတ်သက်လို့လွှတ်တော်ကဘယ်လိုဆုံးဖြတ်အောင်လဲဆိုတာကိုတော့မသိရသေးပါဘူး။လက်ရှိမှာတော့ဥပဒေကြမ်းကိုသက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌတွေဘက်ကလက်ခံထားတယ်လို့တင်သွင်းခဲ့တဲ့ဦးတောင်အေးကဆိုပါတယ်ရှင်။
မမေခါတရင်ပြပို့ထားရပါရှင်သောတာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ပုဒ်ဟူးညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့မင်းပြမြို့နယ်ကြေးရွာအုပ်ချုပ်ရေးမှူးတဦးလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့အကြားနှစ်ဖက်တိုက်ပွဲတွေကြောင့်ဒေသတွင်းလုံခြုံရေးစစ်ဆေးမှုတွေနဲ့တင်းကျပ်ထားတဲ့ကြားမှာပဲမင်းပြမြို့နယ်ကြောက်ခုတ်ကြေးရွာဥက္ကဋ္ဌ February 12ရက်နေ့ညဘက်မှာတနက်နဲ့ပြစ်ခတ်လှုပ်ကြံခံရပါတယ်ဒီလိုပြစ်ခတ်လှုပ်ကြံခံရမှုနဲ့ပတ်သက်ပြီးလူမှုကူညီရေးလှုပ်ဆောင်နေတဲ့မင်းမြမြို့နယ်ကျန်းရိပ်ဂယုနာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကို VOE သတင်းတောင်နိုင်ကွင်းကဆက်သွယ်မေးမြန်းတာမှာအခုလိုစတင်ပြောဆိုပါတယ
်ဒီမင်းမြမြို့နယ်ကြောက်ခုတ်ကြည့်ရောပြောဥပဒ္ဓပြေသူကမင်းမြရဲ့တောင်ဖက်ကိုသူ့ကနေကမောင်ကျော်တဲ့85ကမင်းမြဟို7နှစ်ကျော်လောက်မှလို့ပြောတယ်အဲ့ဒီရောသားတရားတော့7နှစ်ခွေလောက်မှရောသားတယောက်နဲ့သူတွေကအိမ်ထဲမှာစကားပြောနေကြတာပေါ့အဲအဲ့ဒီချိန်မှာလူမရောက်ပါတယ်လို့ပြောတယ်သူကနောက်ကတယောက်ခြေကတယောက်ပါတယ်လို့ပြောတယ်ခြေကလူကမျက်နာကိုအဲရုပ်ဖက်တတ်တယ်ဟိုဟာကသူ့ကိုဖြေခိုင်းပြီးတော့ဟိုလူကိုလိုက်ပစ်တာသူအိမ်ခန်းမှာပေါ့ပစ်တာလေးချက်ပါခင်ဗျအဲ့ဒီနေရာမှာပဲပွေရှင်းပြီးဆုံးပါလေ
ဟုတ်ကဲ့ဥမောင်ကျော်ကိုပယ်ဖွဲ့စည်းကနေဘာကြောင့်ကြောက်အခုလူလှုပ်ကြံရတယ်လဲဆိုတာဘယ်လိုသိရှိထားပါလဲခင်ဗျာ
အဲ့တော့တီးဘူးခင်ဗျာဘာကြောင့်လဲဖြစ်တယ်ဘာကြောင့်ဟိုလုံးကြခံရတယ်ဆိုတာတော့ကျွန်တော်လည်းမသိဘူးဗျဘယ်ဖွဲ့စည်းကဘယ်သူပဲဝါလာဖြစ်တယ်ဆိုတာတော့မသိရဘူးလေ
ကာကြကန်ရှင်မိသားစုတွေကကောဒီလိုပြစ်ခတ်သူဒီဖြစ်စဉ်တွေကိုဘယ်လိုပြောဆိုပါလဲခင်ဗျာ
သူကမင်းလေးကတော့ပြစ်တဲ့လူကိုတော့မြင်လိုက်တာပေါ့နော်ဒါပေမဲ့ဉာဏ်နဲ့ဆုံးလို့ဆိုတော့သူကမှန်မှန်မရဘူးလေသူကမင်းကအသက်ကဟိုရှင်းနေအမင်းလေးတွေရှိတာ
ခုလိုပြစ်ခတ်လှုပ်ကြံခံရတဲ့ဖြစ်စဉ်တွေမှာအာဏာပိုင်တွေကတော့ဘယ်လိုအေးအေးယူဆောင်ရွက်မှုတွေရှိနေပါလဲခင်ဗျာ
အာဏာပိုင်တွေကမနေ့ကဟိုရေးတွေကနေပြီးတော့စစ်တီရောကိုညာတွင်စင်းပေးတော့ပြီးတော့ဒီအလောင်းတွေကိုစစ်စစ်တွေခင်ဗျာဒီနေ့မနေ့ဆက်တနာရီလောက်မှဒီမင်းပြားကိုရောက်တယ်ခင်ဗျာအာဏာပိုင်တွေကတုံ့ပြန်ချက်မျိုးတော့မတွေ့သေးဘူးခင်ဗျာသူကတရားခဏ်ကိုလိုက်ဆိုရန်တုံ့ပြန်ရှိသေးတယ
်ဒီဆုံးသူဥမောင်ကျော်ကတော့နိုင်ငံရေးပါတီဒါမှမဟုတ်တခြားလက်နက်ကိုင်ဖွဲ့အစည်းတွေနဲ့ဆက်ဆက်မှုတွေရှိနေပါလားခင်ဗျာ
သူကပါတီဝင်လို့ဟာမကြမိဘူးပြရတော့သူကဟိုစီးပွားရေးတွေပါတယ်လေးတွေပါတယ်ရှိမှာပေါ့
ဟုတ်ကဲ့အခုလက်ရှိရခိုင်ပြည်နယ်အတွင်းမှာပေါ့နော်အစိုးရတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားဖြစ်ပွားနေတဲ့စစ်ရေးသိမ်းမှမှုတွေကြောင့်ပေါ့နော်ပြည်သူတွေအနေနဲ့လုံခြုံမှုအားနည်းလာနေတဲ့အခြေအနေမှာရှိနေတယ်လို့ပြောဆိုနေကြတာပေါ့ဆိုတော့ကဒီလိုဖြစ်ပွားနေတဲ့တိုက်ပွဲပေါ်မှာဘယ်လိုအမြင်ရှိနေပါလဲခင်ဗျာ
နှစ်ဖက်ဖြစ်နေတဲ့ဟာကြတော့ပြည်သူတွေကတော့နည်းနည်းဆိုးရင်ကြတာပေါ့နော်ဒီပြည်တွေပါတယ်ရပြီးတော့ဆင်းရဲဒုက္ခတွေကလည်းတော်တော်များများဖြစ်နေကြတယ်ဆိုတော့ပြည်သူတွေအနေနဲ့ဟိုစိတ်မကောင်းဖြစ်တာကလွေပြီးတော့ဘာမှတော့မတတ်နိုင်သေးဘူးခင်ဗျ။အဲငင်းချမ်းတာကိုပဲလိုလားနေကြတာကို
မင်းပြမြို့နယ်တွင်မှာပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကပန်းမြောင်ကြီးဝါသားတို့ကိုအမည်မသိတနတ်သမားတို့ကလှုပ်ကြံတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေရှိနေတယ်လို့ယနေ့ထိလက်သက်မဖော်နိုင်သေးပါဘူး။ဒါပြင်ကြေးရွာအုပ်ချုပ်ရေးမှူးတွေကိုဖမ်းဆီးတာနိုင်ငံရေးပါတီဝင်တွေကိုလှုပ်ကြံမှုတွေကလည်းဖြစ်ပွားနေတာကြောင့်ရခိုင်ပြည်နယ်တွင်းလုံခြုံရေးအခြေအနေအားနည်းနေဆဲဖြစ်ပါတယ်ခင်ဗျာ
ကိုနိုင်ကွန်းအင်ဆက်သွယ်မြေမြန်ထားတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့အစိုးရရဲ့အမျိုးသားပြည်လင်းတင်မြင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကကိုယ်စားလှယ်တွေနဲ့အပြစ်ရစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာအလွတ်တဘောတွေ့ဆုံဆွေးနွေးပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ20တရာစုပင်လုံးအမြန်ဆုံးပြင်လဲစတင်နိုင်ရေးအတွက်ဆွေးနွေးပါတယ်ဒီဆွေးနွေးပွဲမှာကာလအတန်ကြာရက်ဆိုင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်စနိုင်ဖို့နှစ်ဖက်စလုံးကလိုလားပြီးရင်းရင်းနှီးနှီးဆွေးနွေးနိုင်ခဲ့တယ်လို့တယောက်သူတွေကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့82နှစ်မြောက်ပြည်တော်စုနေအခမ်းအနားကိုတက်ရောက်လာတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲကကိုယ်စားလှယ်တွေနဲ့အစိုးရရဲ့အမျိုးသားပြည်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကကိုယ်စားလှယ်တွေဟာနေပြည်တော်မှာဒီကနေ့မိုးလွယ်2နာရီကနေ4နာရီအထိအလွတ်သဘောတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးတဲ့အခြေအနေကိုအစည်းအဝေးမှာပါဝင်တက်ရောက်ခဲ့သူငင်းကြဲကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုပြောပါတယ်
ဒီဆွေးနွေးပွဲတော့အလုပ်သဘောဆွေးနွေးပွဲဖြစ်တဲ့အတွက်ကျွန်တော်ဆုံးဖြတ်တာတော့ရှိဘူးတကယ်အဓိကကျွန်တော်ပြောဆိုတာတော့ဒီ NCA ပြတ်ထန်းပြတ်ထန်းတာတော့ဟို UPC ပေါ့ရုံးနေဒီလာကဆိုတာပါတယ်ရုံးနေဒီလာကအနည်းနဲ့ညာတော့ကျွန်တော်ဆောင်ရမှာဖြစ်တယ်ပေါ့အဲ့တော့အမြင်ဆုံးဆောင်ရနိုင်ဖို့ကြည့်လဲဒီနေ့ဒီလိုတင်တာပါလေဒါတဲ့အချင်းအမျိုးရောဒီလိုအလုပ်ဘောစီးတွေရတယ်ပတ်ပတ်မှာပေါ့ဘူးချုံပြောတော့ဒီဒီမှုတိလျှောက်တယ်ကျွန်တော်တို့အော်တိုဝါ15ပြည့်တော့ပိုင်းမှာတော့ရင်းနှီးပြန်ပြီးဆွေးနွေးနိုင်တယ်ပြောလို့ပြောမယ
်ဒီလအတွင်းထဲမှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တာမကလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေနဲ့လည်းအစိုးရကဆက်လက်တွဲဆောင်သွားဖို့ရှိကြောင်းဦးလာမောင်ရွှေကပြောပါတယ်ဒီကနေ့တွဲဆောင်ဆွေးနွေးပွဲအပေါ်မှာပုံဝမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာက
ပြဿနာတွေဘယ်လိုကြော်လွှားမလဲဘယ်လိုလုပ်မလဲအဖြေရှာကြတာပေါ့ဗျာနောက်ဖက်စလုံးကတော့ရှေ့ခီးဆက်နိုင်အောင်စ조사ကြမယ်ဆိုတဲ့သဘောလောက်ပါလားဟိုယုံကြည်မှုပြန်လဲတည်ဆောက်တဲ့အဆင့်ပါပဲဗျာဒီလိုမဲဟိုဟာနှစ်နာရီလောက်ဆွေးနွေးကြော်ကြတာပါပဲနော်
2018ခုနှစ်အော်တိုဘာလ15ရက်နေ့မှာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့ကထိပ်သီးခေါင်းဆောင်တွေတွဲဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာ KN မျိုးသားအစည်းအရုံး KNU ကတရားဝင်နိုင်ငံရေးဆွေးနွေးတာတွေကိုယာယီရပ်ဆိုင်းခဲ့တယ်လို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကလည်းပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်းရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC အစည်းအဝေးတွေကိုပါဝင်တက်ရောက်တာရပ်ဆိုင်းခဲ့ပါတယ်တချိန်တည်းမှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST အစည်းအဝေးတွေလည်းရပ်ဆိုင်ခဲ့တယ်လို့အစိုးရနဲ့ပူးပေါင်းဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလည်းရပ်ဆိုင်ခဲ့ရတာဖြစ်ပါတယ်အစည်းအဝေးမှာပါဝင်တက်ရောက်သူတိုင်းရင်းသားခေါင်းဆောင်တဦးကတော့ဒီလအတွင်းထဲမှာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်က NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSNCA ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့တွေတဲကရှမ်းပြည်တိုးတက်ရေးပါတီ SSPP ကချင်လွတ်လပ်ရေးအဖွဲ့ KIO ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF TNLA ကိုကန့်အဖွဲ့ MNDAA ရခိုင်တပ်မတော် AA တို့နဲ့ဆွေးနွေးဖို့ရှိကြောင်းတချိန်တည်းမှာပဲ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ PPST အစည်းအဝေးကိုကျင်းပပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအစည်းအဝေးပြန်လည်ကျင်းပရေးအတွက်အစိုးရနဲ့ညှိနှိုင်းဖို့ဆွေးနွေးခဲ့ကြကြောင်းပြောပါတယ်ဒီကနေ့အစည်းအဝေးကိုတော့အစိုးရလွှတ်တော်နဲ့တပ်မတော်ဘက်ကကိုယ်စားလှယ်9ဦးတက်ရောက်ခဲ့တယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကခေါင်းဆောင်9ဦးနဲ့ချင်းမျိုးသားတပ်ဦး CNF ရဲ့အလုပ်အဖွဲ့ကပါဝင်တက်ရောက်ခဲ့ပါတယ
်ကိုမိုးစောသတင်းပေးပို့ထားတာပါရှင်ဒုတိယပိုင်းနိုင်ရွက်ကိုထုတ်လွှင့်တဲ့အခါမှာတော့တရင်လွာတပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမလူလူနဲ့ကျမကြီးဥကျော်စန်တာရဲ့မြမကြီးသုံးသက်ချက်နဲ့တပတ်တွင်းအာကစားတရင်လွာတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါရဲ့ရှင
် VOA မြမပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOE မြန်မာပိုင်းရဲ့2019ခုနှစ် February လ23ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြမလူမှုနဲ့ကျန်းမာရေးကဏ္ဍမှာတာဆက်ချာနီလန်အမျိုးမျိုးအကြောင်းနဲ့ဥကျော်ဇန်တာရဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့နိုင်ငံရေးအကျိုးအမြတ်အတွက်ဘိုးကျောင်းအောင်ဆန်းရုပ်ထုကိုအသုံးချသင့်သလားဆိုတဲ့အပေါ်မှာ
ဒီဘိုးကျောင်းဆန်းရုပ်ထုပဲဖြစ်ဖြစ်တခုခုပေါ့နော်အလုတ်တိုင်တာမှာသဘောမတူလို့ဆန္ဒပြတဲ့ကိစ္စတွေမှာရိုးသားသား
1990ပြည့်ရွေးကောက်ပွဲတုန်းကပလဲမြို့နယ် NLD ပြည်သူ့လွှတ်တော်ရွေးကောက်ခံကိုယ်စားလှယ်ဒေါက်တာတင့်ဆွေနဲ့ဥကျော်ဇန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ရုရှားနိုင်ငံမှာကိုးကွယ်မှုဘာသာအားလုံးအတွက်ထူးခြားတဲ့အဆောက်အဦတစ်ခုရှိပါတယ်။ဒီအဆောက်အဦရဲ့ထိမှာ Orthodox Korean ဗုဒ္ဓဘာသာ Judaism နဲ့ Islam အပါအဝင်ကိုးကွယ်မှုဘာသာတရားတွေရဲ့သင်္ကေတလက္ခဏာတွေကိုတွေ့နိုင်ပါတယ်။ရေရှုခရစ်တော်သူစီလာသွားတယ်ဆိုတဲ့လူတစ်ယောက်ကဒီဘုရားကျောင်းကိုတည်ဆောက်ခဲ့တာပါ။ဒီအကြောင်း VOA သတင်းတောက် Deborah Block ပေးပို့ထားတဲ့သတင်းကိုမတ်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
ပလီခရီးယန်ဖျားကျောင်းစင်နီဂေါစတဲ့ကိုးကွယ်မှုဘာသာအားလုံးစုစည်းထားတဲ့ဒီဆောက်ဦးကို Temple of All Religions ဘာသာပေါင်းစုဖျားကျောင်းလို့ခေါ်ပါတယ်။ကိုးကွယ်မှုဘာသာကွဲပြားမှုတွေကြောင့်နားလည်မှုပုံမှုရရှိရေးရွယ်တဲ့ဒီဖျားကျောင်းဟာမော်စကိုမြို့အနောက်တောင်ဘက်ကီလိုမီတာ800အကွာခဇန်းမြို့မှာတည်ရှိပါတယ်။ပြည်သူ့ကပညာရှင်တဦးလည်းဖြစ်ပရိဒါကုသိုလ်ရှင်တဦးလည်းဖြစ်တဲ့ Eric Carnef ကဒီဖျားကျောင်းကို1992ခုနှစ်မှာစတင်တည်ဆောက်ခဲ့တာပါ။ယေရှုခရစ်တော်သူစီလာသွားခဲ့တယ်လို့ခနော့ဖ်ကပြောဆိုပြီးအဲ့ဒီနောက်ဒီကျောင်းကိုဆောက်ဖြစ်ခဲ့တာပါ။ဒါပေမဲ့2013ခုနှစ်မှာသူကွယ်လွန်သွားခဲ့ပြီးတော့ဒီအဆောက်အဦကိုတော့ညီဖြစ်သူအီလ်ဂစ်ကအပြီးသတ်ခဲ့ရပါ
တယ်
။ယေရှုခရစ်တော်ကကျွန်တော်ကိုစီကိုရောက်လာပြီးတော့ဒီဖျားကျောင်းကိုဆောက်ဖို့ပြောခဲ့တာပါ။ကျွန်တော်ကသူ့မှာငွေမရှိဘူးလို့ဆိုတော့ခရစ်တော်ကစသာလုပ်ကြည့်ပါဖြစ်တော်ပါလိမ့်မယ်လို့သူ့ကိုပြောပါတယ်။ဒီလိုနဲ့ဒီဖျားကျောင်းဖြစ်လာတာပါပဲ။
အခုချိန်မှာကိုးကွယ်သူမရှိတော့တဲ့ရှေးအောင်အစ်ချစ်ဖျားလိုကိုးကွယ်ယုံကြည်မှုတွေအပါအဝင်ဘာသာပေါင်းစုံကပြည်သူကလက်ရာတွေကိုဒီအဆောက်အဦတွင်တွေ့နိုင်တယ်လို့ဖျားเจ้าမန်နေဂျာကပြောပါတယ်
။လူကြီးရဲ့သူ потому что место необычное так
ဒီနေရာကထူးခြားနေတော့လူတွေလာကြည့်ကြပါတယ်။ကဘာမှာဒီလိုဖျားเจ้าမျိုးမရှိသေးဘူးလေ
။လာရောက်တဲ့ပဲသူတွေထံကရတဲ့အလူငွေနဲ့ဒီเจ้าဆောင်ကိုလည်းပတ်နေတာပါ။ကဘာပေါ်မှာမွတ်စလင်အများဆုံးနေထိုင်ရာအင်ဒိုနီးရှားနိုင်ငံကခီးသွားတူကဒီဖျားเจ้าနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ We don't have to be feel different each other even we are different
ကိုးကွယ်တဲ့ဘာသာတရားတွေမတူတာနဲ့တယောက်နဲ့တယောက်ကွဲပြားတယ်လို့မခံစားသင့်ပါဘူးအချင်းချင်းသီးခံနားလည်ဖို့လိုအပ်တယ်ဆိုတာကိုဒီနေရာမှာပြနေပါတယ
်ခီးသွားနောက်တူကလည်းအခုလိုပြောပါတယ
်
ဒီနေရာမှာစိတ်ငြိမ်မှုနဲ့ပျော်ရွှင်မှုစွမ်းအားတွေရှိပါတယ်အာအင်တွေကိုပြန်စုစည်းပြီးတင်အားတွေနဲ့ဘဝကိုတိုးတက်ကောင်းမွန်အောင်လုပ်ဖို့ဒီနေရာကိုလာကြတာပ
ါဒီအဆောက်အဦကိုဘာသာရေးဆိုင်ရာဝိပုစုတောင်းမှုတွေလုပ်ရမှာတုံးမှုစောက်ခဲ့တာတော့မဟုတ်ပါဘူးဒီဖျားเจ้าကိုတိဆောက်ခဲ့တဲ့သူပြောခဲ့တယ်လို့ပဲရင်ကျေးမှုနဲ့အမှန်တရားတွေကိုဖော်ကျူးတဲ့နေရာတစ်ခုအဖြစ်ပြသနိုင်ဖို့အတွက်တိဆောက်ခဲ့တာဖြစ်ပါရဲ့ရှင်
။ဘခင်ဖြူတွေ့ပြောပြပေးခဲ့တာပါရှင်။အခုတစ်ပတ်အတွက်မြမလူမှုနဲ့ကျန်းမာရေးကဏ္ဍမှာတားဆက်ချာနီလန်အမျိုးမျိုးကိုသိရှိအောင်လေ့လာပြီးမိမိတို့နဲ့အကိုင်ညီဆုံးနီလန်ကိုရွေးချယ်အသုံးပြုရင်းပြီးပြည့်စုံတဲ့မိသားစုစီမံကိန်းတွေချမှတ်နိုင်တဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ပြပေးထားပါရယ်။
တားဆက်တစ်ခုမှာတားဆက်ချခြင်းကိစ္စဟာအရေးပါတဲ့ကိစ္စတစ်ခုဖြစ်ပါတယ်။တားဆက်ချနည်းလမ်းတွေကိုစတိတိကျသိရှိပြီးထိထိရောက်ရောက်အသုံးပြနိုင်ခဲ့မယ်ဆိုရင် မိသားစုရဲ့စီးပွားရေးနဲ့လူမျိုးဆိုင်ရာကိစ္စရပ်တွေမှာထိရောက်တဲ့အကျိုးကျေးဇူးတွေရရှိနိုင်တယ်လို့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဖြူတီဟာကပြောပါတယ်
အမိသားစုစီမံကိန်းဆိုတော့ကျွန်တော်တို့ဒီမိသားစုတစုရဲ့လို့ဖြစ်လို့တိဆောက်တော့မယ်ဆိုလို့ရှိရင်ကလေးဘယ်နှယောက်ယူမလဲတယောက်နဲ့တယောက်ချားမှာဘယ်လောက်ချထားမလဲဘယ်လိုကိုယ်ဝန်သားနေရသုံးမလဲစသဖြင့်တေချာစဉ်းစားပြီးတော့မှမိသားစုတစုကိုအစီအစဉ်ဆွဲထားတော့မိသားစုစီမံကိန်းလို့ကျွန်တော်တို့ခေါ်ပါတယ်အဲ့တော့မိသားစုစီမံကိန်းကဘယ်လိုအကျိုးကျေးဇူးရှိတယ်လဲဆိုရင်တော့နံပါတ်1ကအမျိုးသမီးတွေအတွက်အကျိုးကျေးဇူးရှိပါတယ်ကလေးတယောက်ပြီးတယောက်ခက်ဆက်ဆက်မွေးရလို့ရှိရင်ဟိုကျမရဲ့အတွက်ထိခိုက်တယ်အဲ့တော့မိခင်ဒေသံဝါရမျိုးတွေကျွန်တော်တို့ဖြစ်တယ်ပြီးတဲ့အခါကျတော့ကလေးကလည်းတယောက်နဲ့တယောက်ကတ်သွားတဲ့အခါကျတော့ကောင်းကောင်းမွန်မွန်ဂယုမဆိုင်နိုင်ဘူးပြည့်စုံပြောထောင်မပေးနိုင်ဘူးဆိုလို့ရှိရင်ကလေးတဲ့နှုံးနဲ့များလာတယ်ပြီးခါကျတော့မိသားစုအခြေအတွက်များတဲ့ခါကျတော့စီးပွားရေးတွေလည်းကျက်တဲတယ်အဲ့တော့ကလေးတွေပြင်သာမတန်နိုင်တာမျိုးတွေကျွန်တော်ဖြစ်တယ်လူမှုရေးနဲ့ပတ်သက်တဲ့ပြဿနာမျိုးတွေလည်းဖြစ်တယ
်တားဆက်ချာနီလန်းတွေကိုနီးစပ်ရာပတ်ဝန်းကျင်ကနေတဆင့်တမျိုးမဟုတ်တမျိုးကိုသိရှိထားကြပြီးမယ်ကိုနဲ့တင့်တော်မဲ့နီးလန်းကိုအတုံးပြနိုင်တဲ့ဇုံတဲတွေအနေနဲ့ကတော့နေပါနေသေးတယ်လို့ဆိုရမှာပါအင်အောင်ရှင်ဇုံတဲတွေအနေနဲ့တားဆက်ချာနီလန်းမှန်သမျှကိုသိရှိအောင်ကြိုးစားပြီးမိမိတို့နဲ့တင့်တော်မဲ့အကောင်းဆုံးနီးလန်းကိုရွေးချယ်အတုံးပြတင်တယ်လို့ဒေါက်တာဖြူတီဟာကပြောပါတယ
်ကိုဝင်တားနီးတစ်ခုကိုတုံးတော်မယ်ဆိုရင်မျိုးသမီးတွေမေးကြတယ်မေးခွန်းတစ်ခုရှိပါတယ်အဲ့ဒါပါလဲဆိုတော့ကျွန်မဘန်နီလန်းတုံးရင်အဆင်ပြေမလဲဆိုရင်မေးခွန်းဖြစ်ပါတယ်တကယ်တော့တားဆက်ချာနီလန်းတွေအားလုံးမှာဟိုဘယ်နီးလန်းကတော့အကောင်းဆုံးဆိုတာရေလို့မရှိဘဲနဲ့နီးလန်းတစ်ခုချင်းစီမှာအကောင်းဆုံးအကျိုးပြည့်ဆိုတာရှိပါတယ်ဒါကြောင့်ကိုဝင်တားနီးတွေအကုန်လုံးကိုနှစ်နှစ်ဆက်ဆက်သိအောင်လုပ်ပြီးတော့မှကိုနဲ့ဘယ်နီးလန်းဟာအသက်တော်ဆုံးလဲဆိုတော့ရွေးချယ်ဆုံးဖြတ်တာကသာကျွန်တော်မျိုးသမီးတွေအတွက်ကောသူတို့ရဲ့အိမ်တောင်ဘက်တွေအတွက်ကောမိသားစုတွေအတွက်ကောအကောင်းဆုံးဖြစ်မယ်ဆိုတဲ့အချက်ကလေးကိုအဓိကသိစေချင်ပါတယ်ခင်ဗျတ
ားဆက်ချာနီးလန်းတွေကိုလေ့လာကြည့်မယ်ဆိုရင်အနှစ်ချုပ်အားဖြင့်ကာလာတူတားဆက်ချာနီးနဲ့ကာလာရှေတားဆက်ချာနီးဆိုပြီးတွေ့ရမှာပါအိမ်တော်ရှင်တွေတည်ထားတဲ့တားဆက်ချာနီးလန်းတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဖြူတီဟာကအခုလိုရှင်းပြပါဗျ
။ကိုဝင်တားနီးတွေကတော့ကျွန်တော်တို့အမျိုးမျိုးရှိတဲ့ထဲကမှဟိုကဏ္ဍလေးခွဲပြီးတော့မှပြောရလို့ရှိရင်ကျွန်တော်တို့ကာလာတူကိုဝင်တားနီးဆိုပြီးတော့မှရှိပါတယ်။အဲကာလာတူကိုဝင်တားနီးထဲမှာတော့နေ့စတော့စိတ်ခက်ရှိတယ်၊၃လခန့်ထိုးစေးရှိတယ်ပြီးတော့အမျိုးသားအသုံးပြုရတဲ့ condom လို့ကိုဝင်တားနီးမျိုးတွေကျွန်တော်တို့ရှိတယ်။နောက်ရက်ရှောင်းတဲ့နီးလိုမျိုးတဘာဝနီးလန်းတွေလည်းရှိပါတယ်။ပြီးတဲ့အခါကျတော့ကာလာရှေနီးကိုဝင်တားနီးဆိုရင်တော့လမောင်းနဲ့ထည့်တဲ့ပစ္စည်းမျိုးသူကတော့၃နှစ်ခန့်၄နှစ်ခန့်၅နှစ်ခန့်ဆိုပြီးရှိတယ်။နောက်တိုင်နဲ့ထည့်တဲ့ပစ္စည်းကတော့၅နှစ်ခန့်၁၀နှစ်ခန့်ဆိုပြီးတော့မှရှိပါတယ်။နောက်တတိယမြောက်အုပ်စုကတော့အရေးပေါ်ကိုဝင်တားရဲဆိုပြီးတော့မှရှိပါတယ်။အရေးပေါ်ကိုဝင်တားရဲဆိုတော့ကတော့ခုနောက်ပိုင်းမှာလူငယ်တွေတော်များများသိလာကြပြီဖြစ်တဲ့အရေးပေါ်ကိုဝင်တားစေပေါ့နော်။ဒါကတော့ချိုတင်တော့သုံးထားရတာမျိုးမဟုတ်ဘဲနဲ့မမျောလဲမဲနဲ့အကာအကွယ်မဲ့လိင်ဆက်ဆံမှုပြုတ်ပြီးသွားတဲ့နောက်မှာကိုဝင်ရမလာဖို့အတွက်နောက်ကလည်းလိုက်ပြီးတော့အသုံးပြုရတဲ့အရေးပေါ်ကိုဝင်တားနီးဖြစ်ပါတယ်ခင်ဗျ။ဟုတ်
လမောင်းနှဲကိုထည့်ပြီးတားဆက်ချတဲ့နီလန်းဆိုတာစေပညာနဲ့နီးစက်တဲ့သူတွေအတွက်အထူးဆန်းကြီးမဟုတ်ပေမဲ့စေပညာနဲ့အလန့်ကွာဝေးတဲ့သူတွေအတွက်ကတော့ဆန်းသစ်တဲ့နီလန်းတစ်ခုဖြစ်နေမှာပါလမောင်းနှဲကိုထည့်ပြီးတားဆက်ချလို့ရတဲ့နီလန်းအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဖြူတီဟာကအခုလိုပြောပါတယ်
implant ဆိုတာကတော့လမောင်းနဲ့ထည့်ထားတဲ့ပစ္စည်းမျိုးပါကျွန်တော်ညာသန်ဆိုဘယ်ဘက်လမောင်းတူလို့အတွင်းသားထဲမှာထည့်ထားလိုက်တယ်ထည့်ထားလိုက်ပြောလို့ရှိရင်သူကသူ့ရဲ့သက်တမ်းအလိုက်ပါ၃နှစ်ခန့်၄နှစ်ခန့်၅နှစ်ခန့်ဆိုပြီးတော့မှဟိုသက်တမ်းခံပါတယ်ကျွန်တော်ဒီပစ္စည်းကတော့သူက hormone ထပ်ပါတယ်အဲ့ဒီ hormone ကိုဖြည်းဖြည်းဖြည်းချင်းထုတ်ပေးပြီးတော့မှသူကမျိုးသမီးရဲ့မမျိုးဥကိုမကြွေအောင်တားဆီးပြီးတော့မှကိုယ်ဝင်တားပေးထားတဲ့နီလန်းမျိုးဖြစ်ပါတယ
်တားဆက်ချာနီလန်းအမျိုးမျိုးမှာတားဆက်ချအောင်ပြုမှုဆောင်ရွက်တဲ့လုပ်ဆောင်ချက်တွေတစ်ခုနဲ့တစ်ခုမတူညီကြသလိုငွေကြေးကုန်ကျမှုတွေကလည်းတစ်ခုနဲ့တစ်ခုတူညီမှုမရှိတာကိုတွေ့ရပါတယ်မြန်မာပြည်မှာအများဆုံးအသုံးပြုနေကြတဲ့တားဆက်ချာနီလန်းအမျိုးအစားကိုမေးကြည့်တဲ့အခါဒေါက်တာဖြူတီဟာကအခုလိုပြောပါတယ
်အချက်လက်တွေအရပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာဒီအသုံးပြုမှုအများဆုံးကုန်ဝင်တားနေရ၃လခန့်ထိုးစေဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့၃လခန့်ထိုးစေကဆေးကပ်တော့တယ်လို့လဲဟိုနေ့စဉ်ဆေးတောက်နေစရာမျိုးလည်းမလိုဘူး၃လမှတစ်ခါ၃လမှတစ်ခါဆရာဝန်ဆရာမစီသွားပြီးတော့ဆေးထုတ်လိုက်ရုံပဲဆိုတော့လှုပ်ရှုပ်သက်သာတဲ့အတွက်မျိုးသမီးဒေါက်တာမြန်မာကအသုံးပြုချပါတယ်နောက်ပြီးတဲ့အခါကျတော့တို့ကကာလာရှီကုန်ဝင်တားနေကြပြန်တော့လဲနေ့ရှိခန့်ကုန်ဝင်တားနေဖြစ်တဲ့ဥမာတင်ရင်ထည့်လိုမျိုးပစ္စည်းဆိုရင်တို့ကတအားကြောက်ပါတယ်ပစ္စည်းထည့်ပြီးသွားလို့ရှိရင်ယောဂဖြစ်မလားကင်ဆာဖြစ်သွားမလားပေါက်ထွက်သွားမလားတကယ်တော့မဖြစ်နိုင်ပေမဲ့တို့ကကြောက်ကြပြီးတော့မထည့်ကြဘူးအဲ့လမောင်းနဲ့ထည့်ပစ္စည်းကြတော့တို့သဘောကျတယ်ပစ္စည်းထည့်ပြီးသွားလို့ရှိရင်လမောင်းထဲမှာပဲဆန်းလို့ရတယ်အေးအေးဆေးဆေးပဲသဘောကျတယ်ဆိုပေမဲ့ပြဿနာကုန်ကျစရိတ်ကပြဿနာနည်းနည်းပေးတယ်တို့က၃လခန့်ထိုးစေရမျိုးသမီးတွေခြားထဲမှာဆိုရင်အသုံးပြမှုအများဆုံးဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်
တားဆက်ချာနီလန်းအမျိုးမျိုးကိုသိရှိအောင်လေ့လာပြီးမိမိတို့နဲ့အကန့်ညီဆုံးနီလန်းကိုရေးချယ်အသုံးပြုရင်ပြည့်ပြည့်စုံတဲ့မိသားစုစီမံကိန်းတွေကိုချမှတ်နိုင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောစီစဉ်တင်ပြပေးထားတဲ့မြမလူလူနဲ့ကျန်းမာရေးခန္ဓာအပြီးမှာအခုမြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်တိုင်းရင်းဒေသတချို့မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုထားရှိရေးကိစ္စကြောင့်ပဋိပက္ခတွေဖြစ်ပွားနေပါတယ်ဒီလို့ရဟာတိုင်းပြည်အတွက်ကောင်းကျိုးတစုံတရာဆောင်ကျင်းနိုင်ပါသလားဒါမှမဟုတ်အကျိုးရုပ်စေနိုင်သလားဆိုတာ1990ပြည့်ရွေးကောက်ပွဲတုန်းကပလဲမြို့နယ် NLD ပြည်သူ့လွှတ်တော်ရွေးကောက်ခံကိုယ်စားလှယ်ဒေါက်တာတင့်ဆွေနဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်ဒေါက်တာတင့်ဆွေခင်ဗျာဆရာနဲ့ကျွန်တော်နဲ့ပြီးခဲ့တဲ့မကြာခင်ကမှမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုပြဿနာတွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်ဒီကနေ့ဆွေးနွေးကြတာကလည်းအဲ့ဒါနဲ့ဆက်စပ်နေပြောရင်မှားမယ်မဟုတ်ပါဘူး မြန်မာလွတ်လပ်ရေးပြည်သူ့ဘိုဂျိုအောင်ဆန်းရဲ့ရုပ်ထုကိုတိဆောက်ဖို့ကြိုးစားတာနဲ့ပြည်နယ်တချို့မှာကန့်ကွက်တာတွေကြားခဲ့ရပါတယ်အခုနောက်ဆုံးကြားရတဲ့ကြားပြည်နယ်မှာဆိုရင်အကျန်းဖက်တဲ့ကိစ္စတွေထိဖြစ်လာတယ်လို့သိရပါတယ်ခင်ဗျာဆိုတော့တိုင်းရင်းသားတွေနဲ့ဆက်ဆံရေးနည်းနည်းအကဲဆက်နေတဲ့အချိန်အတင်းအဆောင်မဖြစ်အောင်ပိုစီထိုင်ရမယ့်အချိန်မှာဒီလိုပြဿနာမျိုးဖြစ်တာဟာနိုင်ငံရေးအတွက်အလားအလာမကောင်းလှဘူးလို့တော့ကျွန်တော်အကြမ်းမြင့်မြင်ယူပါတယ်ဆရာရဲ့သဘောထားကိုအချင်းချင်းပြောပါအောင်ဆရာ
ဟုတ်ကဲ့ခင်ဗျာဒီသတင်းတွေထွက်လာကလေးကကျွန်တော်လည်းအတော်စိတ်မကောင်းဖြစ်ပါတယ်ဒီဘူဂျောအောင်ဆန်းရုပ်ထုပဲဖြစ်ဖြစ်တခုခုပေါ့နော်အလုတ်တိုင်တာမှာသဘောမတူလို့ဆန္ဒပြတဲ့ကိစ္စတွေမှာယူသသာစစ်စစ်မှမှမကြိုက်တာကိုမကြိုက်ဘူးထုတ်ဖော်တာကတပိုင်းနဲ့နောက်တခါအခုလိုကာလမျိုးမှာပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်မှာတက်နေတဲ့အစိုးရနဲ့ဆိုင်တဲ့ဟာကိုနောက်ထပ်အတိုက်ခံလို့ပြောရမယ်အာဏာမရသေးတဲ့ပါတီတွေကဒါကိုစုပုံမှုဖြစ်ဖြစ်လူစုလူဝေးဖြစ်ဖြစ်မကြိုက်တာကိုဖော်ပြမှုဖြစ်ဖြစ်လောက်တာလည်းပဲမဖြစ်နိုင်ဘူးလားလို့စဉ်းစားတာပေါ့နော်ဒါအခြေခံနှစ်ချက်ပေါ့နောက်တိုင်းသားဒီနေ့ဒီမှာဖြစ်လာတဲ့ကိစ္စကတော့ပို့ပြီးတော့ကျွန်တော်တော့စိတ်မကောင်းစရာလို့မြင်ပါတယ်တကယ်တမ်းပဲမနှစ်မျိုးတဲ့တိုင်းသားလူမျိုးတွေရှိပါလိမ့်မယ်ဟိုအဲ့လိုနေရာမျိုးမှာဘိုဂျောင်းဆန်းဆိုတဲ့တိုင်းပြည်ရဲ့ဖခင်တိုင်းပြည်ရဲ့ပြည်သူ့ကရုပ်ထုကိုတည်ထားခြင်းတည်အောင်လုပ်ခြင်းဟာဒေသခံတွေနဲ့ညှိနှိုင်းမှုပြည်လဲအောင်လုပ်မှုတွေလိုအပ်သလားလို့လည်းကျွန်တော်ယူဆတယ်ချုပ်ပြောရရင်တော့မဖြစ်တဲ့ဓာတ်တွေဖြစ်နေသလားလို့ကျွန်တော်သံသယရှိပါတယ
်ဟုတ်ကဲ့နှစ်ချက်ကျွန်တော်ကပြန်လည်ဆွေးနွေးခြင်းပါတယ်ပထမတစ်ချက်ကတော့ဘူဂျောင်းဆန်းရုပ်ထုထားတာနဲ့ပတ်သက်ပြီးတော့အနာရနေတဲ့အဆိုးရွားမှုလို့ဆိုပြီးတော့မလိုလားတဲ့အင်အားစုရဲ့အတိုက်ခံတွေဘက်ကလှုပ်တယ်ဆိုရင်ပြည်မမှာဒီလိုဖြစ်ပြန်တဲ့တိုင်းရင်းသားပြည်နယ်မှာလှုပ်တယ်ဆိုတော့တမင်းသွေးထိုးဆွာပေးသလိုဖြစ်လေသလားနောက်တစ်ခုကတိုင်းရင်းသားတချို့ကပြောပါတယ်ဒီကိစ္စကိုကန့်ကွက်တဲ့လူတချို့ကလည်းဘိုးကျောင်းအောင်ဆန်းကိုမလေးစားလို့မဟုတ်ပါဘူးဆိုပြီးတော့ပြောတာလည်းကြားရတယ်ဆရာအဲ့ဒါကြတော့ဒီအချိန်မှာဓာတ်ထက်အရေးကြီးတာလှုပ်ဆရာမရှိဘူးလားအဲ့ဒါလည်းမေးစရာတစ်ခုရှိမယ်လို့ထင်တယ်ဆရာ
ဟုတ်ကဲ့ခင်ဗျဒီနေရာမှာကျွန်တော်နောက်ဆုံးဖြစ်တဲ့ကြားပြည်နယ်ပေါ့ကြားပြည်နယ်ဟာဟိုပြည်နယ်တွေထဲမှာထူကြတဲ့ပြည်နယ်တခုဖြစ်ပါတယ်အရွယ်စားအမြတ်မှာသေးပါတယ်အဲသမိုင်းကြောင်းရပြည်ရင်ကိုလိုနီခေတ်မှာမြန်မာနိုင်ငံနဲ့အပြိုင်ခက်ခဲတဲ့နေရာဒေသတခုဖြစ်ပါတယ်အဲ့တော့ဒီအခြေခံနှစ်ချက်ပေါ်မှာကျွန်တော်ပြီးခဲ့တဲ့2015ရော2009ရွေးကောက်ပွဲတွေကြည့်လို့ရှိရင်ဒီနေရာသေးသေးလေးမှာအမတ်ဥယျာဉ်ဒါအချိုးကျရာဆိုအမတ်ဥယျာဉ်များတော့ဒီကြက်ခိုင်ဖုံမျိုးရေးပါတီကအဲ့နေရာမှာတကယ်လူကြီးဆိုတဲ့ပုဂ္ဂိုလ်ကြီးအောက်ပြီးတော့ရုပ်ကပုံဝင်ရတယ်တနည်းအားဖြင့်ကရားလူဒေသမှာအရေးအတွက်ကိုကြည့်ပြီးတော့ရောနောက်တစ်ခါဒေသခံလူတွေရဲ့အရေးအတွက်နေပါမှုကိုကြည့်ပြီးတော့အသုံးချခြင်းနဲ့နိုင်ငံအင်အားစုတွေလည်းရှိတယ်လို့ကျွန်တော်ကတော့မြင်တယ်ခင်ဗျဒါကတော့တစ်ချက်ပေါ့နော
်ဟုတ်ကဲ့
နောက်အရင်မွန်ပြည်နယ်မှာဘုရားဆန်နာမည်နဲ့တရားကိစ္စတွေရောဖြစ်ခဲ့ပြီးသားအဲ့တော့အဲ့လိုနှုတ်လက္ခဏာပြတဲ့တင်းနေထွက်ခဲ့တဲ့အပေါ်မှာဆက်ပြီးတော့လှုပ်လာခြင်းဟာတကယ်တော့နှစ်ခါပြန်စဉ်းစားမယ်ကိစ္စတွေလိုအပ်ခဲ့လားလို့ကျွန်တော်ကဟိုဆွေးနွေးပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါပြောချင်ပါတယ်ဒီအချိန်မှာလှုပ်ဖို့လိုသလားနောက်တစ်ခုကဒီလှုပ်တယ်ဆိုတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမူအနေနဲ့ချမှတ်တာလားသူတို့မဟုတ်ဒေသအာဏာပိုင်တွေကအများအတင်းတွန်းပြီးတော့လှုပ်ချင်သလားသူတို့ရဲ့အာဏာကြီးစုမှုကိုပြချင်တဲ့သဘောနဲ့လှုပ်လေသလားအဲ့လိုလုတ်တယ်ဆိုရင်တော့ဒါမလုတ်တဲ့ခြေလှမ်းလိုပဲထင်ပါတယ
်ကျွန်တော်လည်းသဘောတူတယ်။ဘာကြောင့်လဲဆိုတော့ NLD ပါတီဟာ1988ဦးကျော်မူကြီးအပြီးမှာပေါ်ထွက်လာတဲ့ပါတီကြီးဒီထက်မှာလူမျိုးစုံအသိပညာမျိုးစုံအခြေခံမျိုးစုံကလူတွေပါတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့တော့အဲ့ဒီတည်းမှာတချို့ကလည်းဒီ activist လို့ခေါ်ရတဲ့လှုပ်ရှားတက်ကြွတဲ့အလုပ်မျိုးကိုအတားမှစိတ်ထက်သန်တဲ့လူမျိုးတွေရှိတယ်လူစုလူဝေလှုပ်ခြင်းတဲ့ဟာခင်ပေါ်စေရင်တဲ့ဟာကိုအတန်တဲ့လူတွေလည်းရှိတယ်။အဲ့လိုရှိတဲ့နေရာမှာကျွန်တော်မြင်တာကတော့တာဝန်ရှိတဲ့ခေါင်းဆောင်ပိုင်းကထိန်းချုပ်မှုလုပ်ပေးနိုင်မှသာလျှင်အကျိုးနဲ့အဆိုးကိုမျှတတဲ့အဆုံးဖြတ်ချက်ကိုရပါလိမ့်မယ်။ဒါကြောင့် NLD ပါတီအနေနဲ့ဒီဟာတွေကိုကြီးကြပ်ကုကဲဖို့လမ်းညွှန်ဖို့ညွှန်ပြဖို့များလိုအပ်ချက်များရှိနေသလားလို့ကျွန်တော်ထင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့တချို့ကလည်းဒီဘိုဂျိုအောင်ဆန်းကျေးရုပ်ကိုရုပ်တုကိုနေရာတကာမှာလှုပ်ဖို့ကြိုးပမ်းနေတဲ့လူတွေဟာ တော်ဆန်းစုကြည်လိုကြများလုပ်လေသလားဆိုပြီးတော့ဝေဖန်သုံးသပ်ကြတာရှိပါတယ်ရှင်းနိုင်လား
ပြောရတာတော့မှန်ပြီပြောရတာဆိုတော့ကျွန်တော်တို့ကသုံးသက်ချက်ကမှန်ကောင်းမှမှန်ပဲသို့သော်ခုနကတော့ကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ပေါ့သူလူတွေကလည်းအမျိုးမျိုးရှိတာကိုဆိုတော့မျက်နှာလူမျက်နှာလှုပ်ချင်တဲ့လူလည်းရှိမယ်အာနောက်တစ်ခါဒီဟာပဲလှုပ်ချင်တဲ့လှုပ်တတ်တဲ့လူမျိုးပေါ့နော်တကယ်နိုင်ငံရေးမှာအရေးကြီးတဲ့အဲကိစ္စတွေကဘာလဲလို့မတွေးတတ်ဘူးပေါ့အခုဆိုရင်2019ဆိုတော့2020ယူကောက်ပွဲကိစ္စကိုလည်းအော်ကြိုပြီးတော့မြင်ဖို့လိုတယ်နောက်တစ်ခါလက်ရှိပြောင်းလဲနေတဲ့ကိစ္စပေါ့နော်အဲအဒီဟာဒီပုံမှန်လဲအာယုံဆိုင်တဲ့တဲ့အရေးကြီးတာတွေအများကြီးရှိတယ်ကိုကျွန်တော်မြင်တယ်ခင်ဗျအခုဆိုဖွဲ့စည်းပုံပြင်ဆင်ကိစ္စအလားတူပဲတီထောင်ရေးကိစ္စတွေမှားတာတွေကိုဟိုမှောင်ပြင်တဲ့ကိစ္စတွေလုံးသိနေအဲဒီရုပ်ထုကိစ္စဟာအတန်တင်းလောက်ပဲကျွန်တော်လုံးသိနေအကျိုးနဲ့နောက်ဆက်တွဲဖြစ်တာကိုချင်းချင်းနိုင်မှသာလျင် NLD ဟာပို့ပြီးတော့ရည်ရှိကောင်းမယ်နောက်တစ်ခါတင်းငင်းချင်းကျက်တဲ့ပါတီဖြစ်အောင်ကြိုးစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်စဉ်းစားမိတာဗိုလ်ချုပ်အောင်ဆန်းဟာ NLD တပါတီရဲ့ပိုင်နာမဟုတ်ဘူးဆရာပြည်ထောင်စုတစ်ခုလုံးပိုင်နေဆရာ
မှန်ပါတယ်ခင်ဗျာ
ဆိုတော့
အဲ့ဒါလည်းအမှန်ရည်ကြည့်ပါတယ်အဲပြည်ထောင်စုတစ်ခုလုံးရောအရက်သားတွေမကဘူးဟိုတက်မလို့ကိုနိုင်ငံလည်းပိုင်တယ်လို့ပြောရမှာပေါ့နော်ဒီတော့ဟိုအလုံးနဲ့ဆိုင်တဲ့ကိစ္စမှာဒုပါတီကပဲဆိုတဲ့အယူဆမျိုးဟာပြင်းပြောင်းတယ်လို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့အဲ့ဒီတော့ပိုကြောင်ဆန်းရုပ်တုကိုပြပြီးတော့ NLD မဲနိုင်ရေးအတွက်လုတ်တယ်ဆိုရင်တော့ဒါဟာသိမလုတ်သင့်တဲ့ပြန်စဉ်းစားမယ့်ကိစ္စတစ်ခုပေါ့ဆရာကြီ
းကျွန်တော်အဲ့ဒါလည်းသဘောတူပါတယ်အဲ့လိုတော့မဖြစ်တယ်ဘူးဟိုကိုပါတီကိစ္စတွေမကပဲနဲ့ပိုကြောင်ဆန်းရဲ့ဂုံသိခါဂုံရှိငိုပါကျွန်တော်တို့ကကြည်ကြရမှာဒီတိုင်းတပီလုံးနဲ့ဆိုင်နေလူအလုံးနဲ့ဆိုင်နေကိစ္စကိုကျွန်တော်တို့တင်းကိုပေးရမှာသူများကနေဘုကျောင်းဆောင်ကိုချင်းမြောက်ရင်ကျွန်တော်တို့ကဘေးကနေဟာလာဟိုလက်ခုတ်တီအားပေးပြီးတော့ဝမ်းမြောက်မုဒိတာဖြစ်ရမယ်ကိစ္စပေါ့နော်အဲဒို့မဒို့ဆိုတဲ့အယူဆမျိုးတော့ဟိုကျင်းတဲ့နိုင်ငံရေးအမြင်နဲ့ဖြစ်ပါတယ
်ဟုတ်ကဲ့တစ်သလုံးဘုကျောင်းဆောင်ကိုတပီလုံးလေးစားလာကြတာအခုအဲ့လို NLD ဖော်ဝင်တချို့ပဲထားပါတော့သူတို့တွေလူရကြောင်ဘုကျုပ်ပါသိခါကြားမယ်သဘောမျိုးဖြစ်နေတာတော့လုံးဝမလိုလားတဲ့ကိစ္စပဲပေါ့ဆရာ
ကျွန်တော်လည်းတော့စိတ်မကောင်းဖြစ်ပါတယ်ဟိုပါတီတွေကဒုတိယပထမအကတော့ဘုကျုပ်အောင်ဆိုင်ရဲ့အကုန်ရှိနောက်တစ်ခါအလုံးချုပ်လိုက်လို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ဟိုတွေ့စီညီညွတ်မှုသဘောထားပြည်ပြမှုလမ်းကြောင်းပေါ်မှာဒါအဟံဒါတစ်ခုများတော့ဟိုဖြစ်ကောင်းဖြစ်လာမယ်ဒါစိတ်မကောင်းစရာတစ်ခုဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးအဲကရားကိစ္စမှာဆိုလို့ရှိရင်အောက်ခြေအနာပိုင်းရဲ့ကင်တွယ်ပုံကလည်းအတော်လေးလွဲနေတယ်လို့ကျွန်တော်သုံးသပ်မိပါတယ
်အဲ့ဒါမျိုးလေးပဲတရကမြုံများစွာပေါ့နော်ဒီ energy ဆိုတဲ့မှာဖြစ်ခဲ့ပါတယ်ចောင်းသားတွေကိစ္စရောဟိုတရင်နောက်တွေကိစ္စရောဟိုစသဖြင့်ပေါ့နော်ဟိုအစိုးရကတော့အစိုးရနဲ့ဒီအောင်လို့ရတာတော့မှန်ပါတယ်နောက်တစ်ခါအစိုးရလို့ပြောတော့လည်းပဲပြီးတဲ့ကိစ္စတွေမှာဟိုမဆွတ်နိုင်တာလည်းမှန်တယ်နောက်ဒီတဲ့မှန်တာတစ်ခုကတော့ဝန်တန်းနေပေါ့ဒီအနှစ်နှစ်လာလာကဒီတိုက်ကြီးလာစားစားပြီးတော့ဝန်တန်းနေပါနိုင်ငံရေးသိစိတ်တတ်ရောခေအပြောင်းလဲစိတ်တတ်ရောမှာလိုက်မပြီးပဲနဲ့အဲတို့လို့ရမယ်လုံမယ်တို့ဖမ်းစရာရှိတယ်ဖမ်းမယ်ဆွဲချစရာရှိဆွဲချမယ်ဆိုတဲ့အကျင့်အလားဟိုခြားခြားလက်ဆက်အပေါ်ပေါ်ဒီဒီဟာတွေလည်းမပြောက်သေးတော့ကဒီတန်နေပါ energy ဒီအစိုးရကခံနေရတယ်ရှောင်လို့လည်းမရဘူးညင်းလို့မရဘူးပေါ့နော်အဲဒီဟာတွေပါ energy party energy အစိုးရကကြီးတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဆိုတော့ဆရာဒီဘက်ကဘုဒ္ဓရုပ်ထုထားစီရေးကိစ္စကိုဇွတ်ဆက်ပြီးတော့လုပ်နေကြမှာဆိုရင် energy အစိုးရနဲ့တိုင်းဒါဒေသတွေရဲ့ပွဲပြားမှုကောဘယ်လောက်ထိရိုက်ခတ်သွားနိုင်မထင်ပါလဲ
အထူးအငေါ်တစ်ခုလို့ပြောရမှာပေါ့သို့သော်လည်းပဲတိုင်းရင်းသားဒီဘက်ကရောဒီ energy ဘက်ကရောလာအမျိုးမျိုးကြီးတဲ့သိက္ခာစိတ်ရှိနိုင်စွာရှိတဲ့ခေါင်းဆောင်တွေလည်းရှိပါတယ်ဒါကြောင့်ကျွန်တော်မြင်တာကတော့ဟိုအရေးကြီးဆုံးကတိုင်းရင်းသားပြည်စည်းညီညွတ်ရေးနဲ့ဒါပြည်ထောင်စုကြီးမပြုံကိုယ်ရေးဆိုတဲ့ကိစ္စပေါ့နော်ဒါစစ်တပ်ရဲ့အတုံးတို့မှာပဲသို့သော်လည်းပဲဒါမှန်ပါတယ်ဒီအတွက်ကတော့အပြန်လမ်းပေါ့နော်အစိုးရဘက်ကပြည်ပြည်အဲဗမာလိုပြောရတဲ့ကဖြစ်ဖြစ်တမတော်စစ်တပ်ဘက်ကပဲဖြစ်ဖြစ်တိုင်းသားဘက်ကဖြစ်ဖြစ်အမျိုးမျိုးကြီးတဲ့ခေါင်းဆောင်တွေကအာညီအစ်ဒီညီနိုင်မှုပေါ့ဆွေးနွေးမှုဒီလုံမှတာလျင်အလုံးဟိုတိုက်ပြီးတော့ကျွန်တော်ကောင်းပါပြင
်သွားရရှင်ခင်ဗျာတကယ်တော့ဗိုလ်ချုပ်အောင်ဆန်းဆိုတာဟာပြည်ထောင်စုသားအလုံးရဲ့ရင်ထဲအသက်ထဲမှာစီးပီးသားဖြစ်ပါတယ် ဒါကမှပါတီတစ်ခုရဲ့အကျိုးစီးပွားအတွက်ဘုကြောင်ဆန်းယုတ်တုကိုအတင်းအဓမ္မတိုင်းရင်းသားဒေသတွေမှာလက်ခံစည်းခြင်းဟာကောင်းကျိုးတစုံတရာမရှိနိုင်တဲ့အပြင်ဆိုးဖြစ်တွေသာများလာလိမ့်မလားဆိုတာကိုအလေးနဲ့စဉ်းစားသင့်ပါကြောင်းပြောကြရင် Good Vibes အစီအစဉ်ကိုဒီမှာတင်ဒီကုန်းချလိုက်ပါရခင်ဗျာကျေးဇူးတင်ပါတယ်
ဥကျော်စန္ဒရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရအပြီးမှာတော့လာမယ့်စနေညတိုင်းလီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးပါရစေရှင
်။ဟောရရှင်များရှင်အခြေခံဥပဒေရေးရာကျွမ်းကျင်သူဖြစ်ထင်ရှားတဲ့ရှင့်နေကြီးဥက္ကိုနီတက်ဖြတ်ခံရမှုအတွက်တောက်ကြနေမှာအပြည့်အစင်ချက်ချမှာဖြစ်ပါတယ်။နှစ်နှစ်လောက်ကြာနာစစ်ဆေးခဲ့တဲ့တရားခွင်ကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ဟာဥက္ကိုနီအတွက်တရားမျှတမှုစောင့်ကျဉ်ပေးနိုင်ခဲ့ပါလား။တတနဲ့တကူမကြဘူးတဲ့တရားရုံးအမိန့်တွေကြားနေရတယ်ဆိုပြီးသမရကိုယ်တိုင်ဝေဖန်ခဲ့ဘူးတလို့တရားစင်ရေးစနစ်နဲ့ဥပဒေအထက်ဩဇာရှိသူတွေရှိနေတုံးမယ်လို့လည်းမကြခဏဝေဖန်ခံနေရတဲ့မြန်မာနိုင်ငံရဲ့တရားစင်ရေးမှာနမူနာကောင်းတစ်ခုဖြစ်ခဲ့ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-38-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
VOA Daily Line စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာဓာတ်ရိုက်တင်ဆက်ပေးနေပါတယ်။စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကိုရနိုင်စုစည်းတင်ပြပေးထားပါတယ်ရှင်။
ပါကျွန်တော်ဇန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ England Premier League မှာတော့ Manchester City အသင်းက Chelsea ကို 6-0 ဂိုးမရှိနဲ့နိုင်ပြီးတော့ရာထိတ်ကိုတက်သွားပါတယ်။ UEFA ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကိုတော့ UEFA ရဲ့ဥက္ကဋ္ဌဖြစ်တဲ့နောက်တစ်ကြိမ်ထပ်ပြီးတော့ရွေးချယ်လိုက်ကြပါတယ်။ဂျော်ဒန်နိုင်ငံမှာကျင်းပတဲ့ကမ္ဘာ Nations League ပြိုင်ပွဲမှာတော့ American ကနာမည်ကြီး Nations League ကစားသမား Lindsey Vonn ကကြီးသိပ်ရသွားပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုဆက်ဆက်ပြီးသွားမှာဖြစ်ပါတယ်ဗျာ England Premier League မှာတော့ Manchester City က Chelsea ကို 6-0 ဝဲတွင်းပြီးတော့မပေးစရာထိတ်ကိုတက်သွားပြီးဖြစ်ပါတယ်တနင်္ဂနွေနေ့ကကစားခဲ့တဲ့ပွဲမှာ Man City က Chelsea ကို 6-0 ဂိုးမရှိနဲ့နိုင်သွားတာပါပထမပိုင်းမိနစ်30မတိုင်ခင်မှာပဲ Man City က 4-0 တွင်းခဲ့ပြီးတော့ဒုတိယပိုင်းမှာနောက်ထပ် 2-0 ထပ်သွင်းလို့နောက်ဆုံးမှာ Man City က 6-0 ဂိုးမရှိနဲ့အပြတ်အသတ်နိုင်ရသွားတာပါမက်ဆီတီအတွက်ဂိုးတွေကိုတော့အဂွေရိုက3ဂိုးစတာလင်က2ဂိုးဂွန်ဒဂန်က2ဂိုးတွင်းခဲ့တာပါအဂွေရိုအတွက်တော့ဒါဟာပရီးမီးယားလိဂ်မှာ hat-trick 17ကြိမ်မြောက်ရတာဖြစ်ပြီးတော့အင်္ဂလန်တိုင်းစင်ဘူဟောင်းအယ်လန်ရှီရာအများဆုံးတင်ထားတဲ့စံချိန်နဲ့တူသွားခဲ့ပါတယ်ချယ်ဆီကို6ဂိုးပြတ်နိုင်လိုက်တာနဲ့ပတ်သက်ပြီးမက်ဆီတီနီးပြဂွာဒီယိုလာပြောတာကတော့
No, we play good four times the first four times we arrived we scored 3 goals Sergio missed one but afterHe made an incredible goal and was not easy because Chelsea demanding a lot.
ကျွန်တော်တို့ခြေစွမ်းပြနိုင်ခဲ့ပါတယ်။ကျွန်တော်တို့ penalty area ထဲကိုပထမ၄ချိန်ထိုးဖောက်တာမှာ၃ဂိုးသွင်းနိုင်ခဲ့ပါတယ်။ Chelsea နဲ့ကစားရတာမလွယ်ပါဘူး။အထူးသဖြင့်၆ဂိုးသွင်းနိုင်ဖို့ကမလွယ်ပါဘူး
။ Man City ကိုဂိုးပြတ်ရှုံးခဲ့တာနဲ့ပတ်သက်ပြီးနီးပြ်ဆာရီကတော့
No because today I didn't see my football. So No.
ကျွန်တော်ကစားခြင်းနဲ့ပုံမျိုးမတွေ့ခဲ့ရပါဘူး။အစားပိုင်းတုန်းကတော့ကစားခြင်းနဲ့ပုံမျိုးရခဲ့ပါတယ်။ဒါပေမဲ့ဘာဖြစ်လို့လုံးမဖြစ်သလဲဆိုတာကိုစဉ်းစားရမှာပါ။လွယ်တော့မလွယ်ပါဘူး။အစားပိုင်းတုန်းကကျွန်တော်တို့ကအိမ်ကွင်းမှာတဲ့အဝေးကွင်းမှာကစားတာပိုကောင်းပြီးတော့အခုကျတော့ကြောင်းမြန်ဖြစ်နေပါလေ။ဘာဖြစ်လို့ဒီလိုဖြစ်တယ်ဆိုတာကိုတော့အဖြေရှာရမှာပါ
။ဒီတစ်ပတ်မှာလီဗာပူးကလည်းဘန်လီကို3ဂိုးကိုမရှိနဲ့နိုင်ပြီးမန်စီးတီးက Chelsea ကိုဂိုးပြတ်နိုင်တဲ့အတွက် Chelsea နဲ့လီဗာပူးတို့ဟာ65မှတ်စီနဲ့အမှတ်တူနေပြီးMan City ကဂိုးကွာချချက်အသာနဲ့အဆင့်တက်ဖြစ်နေပါတယ်။ဒါပေမဲ့ Liverpool အသင်းကတော့တပွဲရှော့ကန်ထားတာဖြစ်ပါတယ်။ဒီတစ်ပတ်မှာနောက်ထပ်အပြောင်းအလဲတစ်ခုကတော့ Manchester United အသင်းအဆင့်၄နေရာကိုတက်လာခဲ့တာဖြစ်ပါတယ်။ Mourinho လက်ထက်နောက်ဆုံးပွဲစဉ်မှာအဆင့်၄နေရာနဲ့ဆက်တမတ်ကွာနေတာကနေ Manchester United အသင်းဟာယာယီနီးပြတဲ့လက်ထက်မှာတော့ရှုံးပွဲမရှိသေးဘဲအဆင့်၄နေရာကိုရောက်လာခဲ့ပြီဖြစ်ပါတယ်။ Man United ဟာဒီတစ်ပတ်မှာတော့ Fulham ကို3ဂိုးကိုမရှိနဲ့နိုင်ပြီးတော့26ပွဲမှာ51မှတ်နဲ့Chelsea နဲ့ Arsenal ကိုကျော်ပြီးတော့အဆင့်၄နေရာကိုရောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။စ ပိမာကစားတဲ့မက်ဒရစ်ဒါဘီမှာတော့ Real Madrid အသင်းနိုင်ပြီးတော့ Barcelona က Athletic Bilbao နဲ့တီးချသွားပါတယ်။ Atletico Madrid နဲ့ Real Madrid တို့စနေနေ့ကကစားခဲ့ကြပြီးတော့ Real က Casemiro, Ramos နဲ့ Gareth Bale တို့ရဲ့ဂိုးတွေနဲ့၃ဂိုးတကွနဲ့နိုင်သွားပါတယ်။ Bale အတွက်တော့ဒါဟာ Real Madrid အတွက်ဂိုး100မြောက်ဂိုးလည်းဖြစ်ပါတယ်။ Barcelona ကတော့ဒီတစ်ပတ်မှာ Bilbao နဲ့ဂိုးရှိတီးချသွားပါတယ်။ Real ဟာဒီပွဲနိုင်လိုက်တာကြောင့်အမပေးစရာမှာအဆင့်နဲ့နေရာကိုတက်လာခဲ့ဖြစ်ပါတယ်။များဥရောပဘောလုံးဖွဲ့ချုပ်ကတော့လက်ရှိဥက္ကဋ္ဌအလက်ဇန်ဒါဆက်ဖရင်ကိုဥက္ကဋ္ဌအဖြစ်နောက်တစ်ကြိမ်ဆက်ပြီးတော့မဲပေးရွေးချယ်လိုက်ကြပါတယ်။အခုလအစောပိုင်းမှာမဲပေးခဲ့ကြတာမှာခန့်ကွက်သူမရှိဘဲသူ့ကိုဆက်ပြီးတော့ဥက္ကဋ္ဌအဖြစ်နဲ့ဆက်ပြီးတော့ရွေးချယ်လိုက်ကြတာဖြစ်ပါတယ်ခင်ဗျာ။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကဖလာမင်ဂိုအသင်းရဲ့လူငယ်လက်ချင်းရဲ့ကွင်းမှာပြီးခဲ့တဲ့တောက်ချနေ့ကမီးလောင်ကျွမ်းခဲ့တာကြောင့်လူ၁၀ယောက်သေဆုံးသွားခဲ့ပါတယ်။သေဆုံးသွားတဲ့သူတွေဟာဖလာမင်ဂိုအသင်းကလူငယ်ကစားသမားတွေဖြစ်ကြပြီးတော့နောက်ထပ်၃ယောက်လည်းဒဏ်ရာရသွားတယ်ဆိုပြီးတော့ပြောပါတယ်။ဒီဆုံးသွားတဲ့သူတွေဟာအသက်14နှစ်ကနေ16နှစ်အရွယ်လူငယ်တွေဖြစ်ကြတယ်ဆိုပြီးတော့လည်းအသင်းကပြောပါရခင်ဗျာအင်္ဂလိပ်ရေလချမှာလင်းပြကြသွားတဲ့အထည်ပါသွားတဲ့အာဂျင်တီးနားတိုက်စစ်မှုအီမီလီယာနိုဆာလာရဲ့ရုပ်လောင်းကိုရှာဖွေတွေ့ရှိပြီးဖြစ်ပါတယ်ရှာဖွေကယ်ဆယ်ရေးဖွဲ့တွေကအဲ့ဒီပြကြသွားတဲ့လင်းကိုဖျက်ဖျက်ပြီး3ရက်နေ့ကပြန်တွေ့ခဲ့တာပါအဲ့နောက်6ရက်နေ့ကဒီလင်းထဲကရုပ်လောင်းတစ်ခုကိုတွေ့ရှိခဲ့ပြီးတော့အဲ့ဒီရုပ်လောင်းဟာဆာလာရဲ့ရုပ်လောင်းဖြစ်တယ်ဆိုပြီးတော့အတည်ပြုခဲ့ကြပါတယ်ပရီးမီးယားလိဂ်ကကာဒစ်အသင်းကပြင်းထန်ပါမာဒန်ကနောင်စ်အသင်းမှာကစားနေတဲ့ဆာလာကိုပေါင်15သန်းနဲ့ဒီဆောင်းရာသီပြောင်းရွှေ့မှာဝယ်ယူခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ January 21ရက်နေ့ကတော့ပြင်းထန်နိုင်ငံကနေဗြိတိန်ကိုအသွာအင်္ဂလိပ်ရေလက်ကြားမှာပြတ်ကျခဲ့တာပါဒီလေရင်ကိုမောင်းတဲ့လေရင်မှု David Ebbinson ရဲ့ရုပ်လောင်းကိုတော့အခုချိန်ထိရှာလို့မရသေးပဲကမ္ဘာကျော်ဘောလုံးသမားတွေကလည်းအလူငွေလှူဒန်းပြီးတော့သူ့ရဲ့ရုပ်လောင်းကိုပြန်ရှာတွေ့နိုင်ဖို့အတွက်ကြိုးပမ်းနေကြပါတယ်ခင်ဗျာဒီနိုင်ငံမှာကျင်းပတဲ့ကမ္ဘာနှင်းလျှော်စီပြိုင်ပွဲမှာတော့ American ကနာမည်ကြီး Lindsey Vonn ဟာတတိယကြေးတစိမ့်ရပြီးတော့သူ့ရဲ့ကစားသမားဘဝကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့အမျိုးသမီး Downhill Alpine နှင်းလျှော်စီပြိုင်ပွဲမှာသူမဟာတတိယရခဲ့တာပါ။ဒီပွဲမှာတော့ Slovenia က Iker Swiatek ကပထမအရှည်စိမ့်ရသွားပြီးတော့ Switzerland က Corinne Sutter ကတော့ဒုတိယငွေစိမ့်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်တင်ဆက်ပေးထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာရီပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်သစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်။မက္ကဆီကိုနိုင်ငံရဲ့နေဆက်မှာတားဆီးတွေကိုကန့်သတ်နဲ့ဆောက်လုပ်သွားဖို့အမေရိကန်လွှတ်တော်အမတ်တွေချရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမကျတဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းအခြေတင်ရင်းကုန်ပြီးနောက်တစ်ချိန်ဆိုးရလုပ်ငန်းတွေရပ်ဆန့်ရမယ့်အလားအလာမျိုးမမြင်တဲ့အကြောင်းလည်းပြောဆိုထားတာပါ။ရှေ့လယ်ပိုင်းဆိုင်ရာနိုင်ငံတကာညီလာခံတစ်ခုကိုအမေရိကန်နဲ့ပူးတွဲပြီးပိုလန်နိုင်ငံကဝါဆောမြို့မှာဒီကနေ့စတင်ကျင်းပနေပါတယ်။ညီလာခံအစည်းအဝေးမရင်မရဖြစ်နေတဲ့အတွက်ညီလာခံကရက်လက်တွေခံခံမမာထွက်ပေါ်လာနိုင်မှမလားဆိုတာတန်တရားတွေလည်းထွက်ပေါ်နေကြပါ။ထိုင်းဝန်ကြီးချုပ်သိွေချဲမဲ့ရွေးကောက်ပွဲမှာတော်ဝင်မိသားစုဝင်တူကိုပါတီကိုစားပြုရှင်ပြိုင်မှုအမည်စီးရင်တင်သွင်းခဲ့တဲ့နိုင်ငံရေးပါတီကိုဖျက်သိမ်းပေးရေးရွေးကောက်ပွဲကော်မရှင်ကခြေခံဥပဒေဆိုင်ရာတရားရုံးကိုဒီကနေ့ပဲရှောက်ထားလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခံပင်းစင်းနဲ့ဒီမိုကရေစီနည်းကြအစိုးရကိုရွေးချယ်တဲ့စနစ်မှာစီမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တယ်ဆိုပြီးထိုင်းရဆာချက်ပါတီကိုဖျက်သိမ်းပြီးဖို့ကော်မရှင်ကတိုင်ကြားလိုက်တာပါ။ကယားပြည်နယ်လွယ်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုစိုက်ထူတာကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့ကရင်နီတိုင်းရင်းသားတွေကိုအာဏာပိုင်တွေကဖမ်းဆီးရေးယူပြီးအင်အားသုံးနှိမ့်နေတဲ့လူရက်တွေကိုရပ်တန့်မှုကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်စားကတောင်းဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ကရောဘာဂျီဆန်သုံးနေနေခဲ့တဲ့အတွက်ဆန္ဒပြသူ20လောက်ထိခဲ့တံရရခဲ့ပြီးနောက်မှာပဲမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခိုးဆဲရန်ဟီလီကကြေညာထုတ်ပြန်ပြောဆိုလိုက်တာပါ။အဆိုအရကလူနည်းစုတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့တိုင်းပြည်ညီညွတ်ရေးနဲ့ငြိမ်းချမ်းပြီးဒီမိုကရေစီရရှိရေးဆောင်ရွက်ဖို့ပြက်ကွက်တဲ့နောက်ထပ်ဆန္ဒမူနာတစ်ခုဖြစ်တဲ့အကြောင်းလဲကြေညာချက်မှာထူးခိုးဆဲကပြောဆိုထားပါတယ်။ငြိမ်းချမ်းစွာစုဝေးတဲ့သူတွေရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့လဲမြန်မာအစိုးရကိုတိုက်တွန်းထားတာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်။ ဒီကနေ့ညပိုင်းအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝီလျံအန်ဒရီဖြစ်ပါတယ်။မနေ့ပြန်ကြတာပြင်းနေမနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေထဲမှာတော့ဥကျော်စန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။ဒေါက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.